ဒီနေ့သာသနာတော်နေ့1560ခုနှစ်ကောဇာတကြီး1389ခုနှစ်ပစုံလာဇန်6ရက်2019ခုနှစ်5လပိုင်း7ရက်တနင်္လာနေ့ညနေခင်းခါကာလမှာစင်ကာပူနိုင်ငံမိုးကိုဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးကြီးပအဖွဲ့ဝဲတက်သစ္စာပါရမီဓမ္မရေတာမှာကြီးမှုပြီးတော့ဆင်းရဲရှင်းပါရတဲ့သုံးရတ္တာနေ့အလုတ်ပေးတရားစကားနဲ့နှစ်ရတ္တာညာချမ်းဓမ္မဒါနဓမ္မပူဇာတရားဝဲတဲ့ပြမှာဒီနေ့ဒုတိယနေ့တတိယနေ့ညနေခင်းအခါကာလတရားဘာဝနာများကြိုးစားအထောက်ကြဖို့ဆိုတဲ့မြင့်မြတ်တဲ့ကြီးပွဲခြင်းနဲ့ရောက်ရှိလာကြတဲ့အာလုံတော်တရားဓမ္မပေါင်းတော်ပေါင်းတို့ကိုဦးဇင်းတို့ခေါ်ဖို့အလဲကြလာတဲ့တရားကပဋိပဒံဘာဝနာတရားတော်ဘာဝနာတရား၅မျိုးဗုဒ္ဓံနုဒ္ဓတိဘာဝနာမေတ္တာဘာဝနာအတုပဘာဝနာမရဏံနုဒ္ဓတိဘာဝနာအခုပဋိပဒံဘာဝနာပဋိပဒံဘာဝနာနဲ့ပတ်သက်ပြီးတော့ပဋိပဒံဘာဝနာရဲ့မြင့်မြတ်ပုံသတိပဋ္ဌာန်ဘာဝနာရဲ့ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့စွမ်းရည်တတိများနောက်ပြီးတော့သတိပဋ္ဌာန်ကိုစူးစမ်းအထုတ်ရင်ဘလို့အနေအထားမျိုးတွေရှိလဲစူးစမ်းအထုတ်မှုမရှိရင်ဘလို့အနေအထားမျိုးတွေရှိလဲဆိုတာလေးကိုဦးဇင်းတို့ပြောဖို့စီစဉ်ထားပါတယ်နော်အဲ့တော့သတိပဋ္ဌာန်ဘာဝနာဆိုတဲ့ဒီစကားလုံးလေးကိုအရင်စီစစ်ကြည့်ပေါ့သတိပဋ္ဌာန်ဘာဝနာတတိပဋ္ဌာနဘာဝနာတတိဆိုတာမိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့ပုံမှာပမ္မံကံကံအောက်မိတ်အမှတ်ရနေတဲ့သဘောပဋ္ဌာနဆိုတာခိုင်မြဲအောင်ကြိုးစားအထောက်ခြင်းဘာဝနာဆိုတာထက်ခါထက်ခါဖြစ်အောင်အထောက်တာကိုယ့်ရဲ့ခန္ဓာမှာဖြစ်စရာအကြောင်းရှိလို့ဒလဇက်ဖြစ်ပေါ်နေတဲ့ဒီတဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအပူအလိုမရှိဗလိုက်မှုမရှိပဲနဲ့ဖြည့်ဆွဲချက်လည်းမလုပ်နှုတ်ပယ်ချက်လည်းမလုပ်ပဲနဲ့ဖြစ်နေတဲ့အတိုင်းလေးမှန်မှန်ကန်ကန်အောင်မေ့ပြီးတော့နေတဲ့တတိထားတဲ့ဒီလုပ်ငန်းစဉ်ကိုထပ်ခါတက်ခါဖြစ်အောင်ကြိုးစားတာဒါကိုတတိပဋ္ဌံဘာဝနာအလုံးနာလေးကြပါသားပါဟုတ်လားအတော့ဦးဇင်းတို့ဒီတတိပဋ္ဌံတရားကတိထားကြတဲ့အတိုင်းယုတ်ကာယရဲ့အပေါ်မှာတိထားမယ်ဆိုရင်ကာယ ानु ပတနာတိပဋ္ဌာန်ခံစားချက်ဝေဒနာရဲ့အပေါ်မှာတိထားမိမယ်ဆိုရင်ဝေဒနာ ानु ပတနာတိပဋ္ဌာန်စိတ်ရဲ့အပေါ်မှာတိထားမိမယ်ဆိုရင်စိတ်တ ानु ပတနာတိပဋ္ဌာန်ဓမ္မတဘာဝရဲ့အပေါ်မှာတိထားမိမယ်ဆိုလို့ရှိရင်ဓမ္မ ानु ပတနာတိပဋ္ဌာန်ဒုတိယခန္ဓာမှာဖြစ်ပေါ်နေတာကကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီတဘာဝတရားတွေပဲဖြစ်ပေါ်နေတဲ့ဒီတဘာဝတရားတွေကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသတိထားပြီးတော့နေလိုက်ဖို့ပါပဲ။တော့လူရင်မှတ်ရမှာကဒါပါပဲဟုတ်လား။ဘာပဲဖြစ်ဖြစ်ဖြစ်တိုင်းသိနေအောင်ကြိုးစားကြရမယ်။အဒီကြိုးစားအထုံးမှုကအလေးအကျင့်မရှိတဲ့အတွက်ကြောင့်ခက်ခဲမှုရှိနိုင်ပါတယ်။များသောအားဖြင့်တရားဓမ္မတို့ဥစဉ်တို့တွေကဘဝမှာဘလို့နေကြတာတော့ဆိုတော့ဖြစ်နေတာတွေကိုသိပြီးတော့နေတာမဟုတ်ဘူး။ဘလို့နေတာတော့ဆိုတော့တွေးနေတာ။တော့အမြဲတမ်းဘာလို့နေတော့တွေးနေကြတာ။အဲ့ဒီတွေးနေတာတွေကဘာလို့တွေးတာတော့ဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။မဖြစ်သေးတာတွေနဲ့ဖြစ်နိုင်ချေရှိတာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။ဟုတ်လား။ဖြစ်ချင်တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။မဖြစ်ချင်တာတွေနဲ့ပတ်သက်ပြီးတော့တွေးမယ်။ဒါပဲ။ဒီလိုပဲနေနေတာ။အဲ့ဒါကိုဘလို့ခေါ်တော့မေမေရောရောပေါ့ပေါ့ဆာဆာဖြစ်တယ်လို့နေတယ်လို့ဒီလိုပြောတာ။အဲ့ဒါလိုနေတဲ့အခါကျတော့ဘာကယူဆိုင်မှုမှတော့ဘာရည်ရွယ်ချက်မှမရှိဘူးလို့ဆိုနိုင်တယ်။ရင်းမြတ်တဲ့ဘက်မှာရည်ရွယ်ချက်မရှိဘူး။တော့ငါဘလို့နေမယ်ဆိုတဲ့သတ်မှတ်ချက်လည်းမရှိဘူး။ကြုံရကြုံရအာယုန်နေနဲ့ကြုံတယ်လို့ပဲနေသွားတာ။အဲနေခဲ့တဲ့အနေအထားလေးကအဲ့ဒီတိုင်းပဲနော်။ကြုံရအာယုန်နေနဲ့ကြုံတယ်လို့ပဲနေသွားတာ။အဲ့ဒီအာယုန်နေနဲ့တွေ့တဲ့အခါမှာကိုယ်စိတ်ထင်းတယ်သဘောကျစရာလို့ထင်တာတွေရှိတယ်သဘောမကျစရာလို့ထင်တာတွေရှိတယ်အဲ့ဒီအာယုန်နေရဲ့လဲစားမှုကိုခံယူရင်းနဲ့အာယုန်နေကျိုးဆွဲတာကိုပဲကာပြီးတော့ကိုစွမ်းကိုစွမ်းနဲ့နေလိုက်တာမျိုးမဟုတ်ဘူး เนาะอายุณีရဲ့ဆွဲငင်မှုကိုလိုက်ပြီးတော့เนาะစိတ်ကူးပြီးတော့တွေးပြီးတော့နေနေတာအဲ့ဒီမှာဘယ်အာယုံကစိတ်ကိုเนาะလှည့်စားမှုအများဆုံးဖြစ်မလဲလို့ဆိုရင်ဓမ္မာယုံပေါ့ဟုတ်တယ်မို့လားဓမ္မာယုံเนาะဖြစ်ခဲ့တာတွေအဖြစ်သေးတာတွေစိတ်ထဲမှာအများကြီးပုံဖော်ပြီးတော့တွေးနေတာရှိတယ်เนาะတခါတလေမျက်လုံးကြီးဖွင့်နေတယ်မလို့ရှိရမြင်မြင်မှမြင်တာကိုယ်အတွေးနဲ့နေတာကိုယ်အတွေးထဲမှာတခြားပုံကြီးတစ်ခုရှိနေတယ်ဟုတ်လားတခါကျလေသူများပြောနေလို့ကြားနေမှကြားတာကိုယ်အတွေးနဲ့ကိုယ်နေတာကိုယ်အတွေးထဲမှာအခြားအတန်တွေရှိခြင်းရှိနေနိုင်တယ်ဒါပါလေလို့မေးရင်ဓမ္မာယုံနေပေါ့ဒါတွေနဲ့ပဲနေတာအဲ့ဒါတွေကိုပဲအမျိုးမျိုးသတ်မှတ်ချက်တွေနဲ့เนาะနှစ်နှစ်လှလှဘဝဘဝကမှတ်သားခဲ့တဲ့တင်ညာတွေရဲ့လွှမ်းမိုးမှုနဲ့နေကြတာပေါ့เนาะအဲ့တော့ခုနေတာကအဲ့ဒီနေနည်းနဲ့စန့်ကျင်ပြီးတော့ဖြစ်နေတာကိုသိပြီးတော့နေရမယ်ဆိုတော့နေသားတကြမရှိဘူးပေါ့ဟုတ်လားဒါကြောင့်တရားအထောက်အထားစိတ်တွေကလည်းပြန့်လွတ်လိုက်တာအစဉ်ကလည်းပြေခဲလိုက်တာဆိုတော့အဲ့ဒါပဲအဓိကကဟုတ်လားစိတ်ကသူနေကြအတိုင်းလေးပဲနေတင်တာအကုန်လုံးကသဘာဝတရားတွေကြီးပဲနော်ပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးငါအစွမ်းသူ့အစွမ်းဒါတွေဘာမှမရှိဘူးဖြစ်ဆရာရှိတဲ့အတိုင်းဖြစ်နေတာကိုကမိမိရောရောပေါ်ပေါ်ဆဆနေတဲ့အလေးအကျင့်တွေများနေမယ်အကောင့်နေမယ်ဆိုရင်အဲ့ဒါကြီးကအချိန်နဲ့တွားနေမှာပဲဟုတ်လားတတိလေးနဲ့နေတဲ့အချိန်အကောင့်မယ်ဆိုလို့ရှိရင်အဲ့ဒါလေးကလည်းအချိန်နဲ့တွားနေမှာပဲနော်ဒါကြောင့်တတိပဋ္ဌာန်ဘာဝနာတရားဆိုတာတော့နေကြအနေထားမျိုးကနေဖောက်ထွက်ပြီးတော့နေတာထူးထူးဆန်းဆန်းကြီးတော့လည်းမဟုတ်ပါဘူးအလွန်ရိုးရှင်းပါလေဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးသိပြီးတော့နေလိုက်ဖို့ပဲเนาะအဲ့လိုနေကြအောင်ဖြင့်ဖြစ်နေတဲ့သဘာဝတရားတွေရဲ့အနေထမ်းမှန်ကိုကောင်းကောင်းသိနိုင်တယ်ပေါ့အဲ့ဒါကိုပဲမြတ်စွာဘုရားကရုပ်ကာယဝေဒနာစိတ်ဓမ္မလို့เนาะ၄ပိုင်းပိုင်းပြီးတော့ခွဲလိုက်တော့တတိပဋ္ဌာန်တရားက၄ပါးဖြစ်သွားတယ်ပေါ့အဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုပဲမြတ်စွာဘုရားကအလုံးဖြူရှင်တဲ့တရားဖြစ်တယ်လို့ဟောတယ်။ဘုရင်တို့ရိဝိဒနာပယုတ်ထဲမှာအကုတလရာတိတုတ်တံဆိုတာရှိတယ်။အကုတလဆိုတာအကုတုပေါ့ရာတိဆိုတာအစုအပေါ့။အကုတလရာတိတိဘိခဝေဝရမနောပင်စနိဝရဏေတမဝဒမနောဝရိယ။ယဟန်တို့တဲ့အကုတုအစုအပုံကြီးလို့ကောင်းကောင်းမွန်မွန်ပြောကျင်တယ်ဆိုလို့ရှိရင်និဝရဏတရား၅ပါးကိုအကုသို့အစုအပုံကြီးလို့ပြောလိုက်ပါတဲ့ပေဝလောဟယံဘိက္ခဝေအကုသလရာတိပြစနិဝရဏအဲ့ဒီនិဝရဏတရား၅ပါးဟာတတ်တသောအကုသို့အစုအပုံကြီးဖြစ်တယ်တဲ့เนาะအကုသို့ဆိုတာဘာလဲအကုသို့ဆိုတာအပြစ်ရှိတဲ့သဘောဆင်းရဲဒုက္ခဆိုတဲ့အကျိုးကိုပေးတဲ့သဘောရှိတာကိုအကုသို့လို့ခေါ်တာမို့လားเนาะအကုသလတာဝိဇ္ဇဒုက္ခဝိပါကလက္ခဏာနော်အကုသိုလ်ဆိုတာတာဝိဇ္ဇအပြည့်နဲ့တကွာဖြစ်တယ်ဒုက္ခဝိပါကဆင်းရဲတဲ့အကျိုးကိုပေးတဲ့သဘောရှိတယ်ပြင်းတို့ပရမတ္ထသဘာဝကြီးတွေမှာသူ့သဘောလက္ခဏာနဲ့သူအကုန်လုံးကအတီးတီးရှိတယ်နော်လူတယောက်ဆိုရင်သူကအရက်ရှိရှိအသားရှိပြူဟဲ့သူ့ရဲ့တိတာပေါ်လွင်ထင်ရှားတဲ့လက္ခဏာရှိတယ်သူ့လိုမျိုးတတ်မှတ်ပြီးတော့ပြောဖို့အတွက်အပ္ပမထတရားတွေမှာလည်းသူ့လက္ခဏာနဲ့သူရှိတယ်။နောက်အကုသိုလ်မှာပဲလက္ခဏာရှိလေ။အပြစ်ရှိတဲ့သဘောဆင်းရဲဒုက္ခကိုပေးတဲ့သဘောရှိတယ်။ဒါအကုသိုလ်ရဲ့ပင်ကိုလက္ခဏာ။ဟုတ်လား။အဲ့ဒါအဲ့ဒီအကုသိုလ်လို့မှန်မှန်ကန်ကန်ပြောနေတယ်ဆိုရင်និဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါလား။និဝရဏတရား၅ပါးဟာတသက်ဘာကောင်းမှုမှမရောတဲ့တတအကုသိုလ်ရဲ့အစုအပုံဖြစ်တယ်တဲ့အကုသလရာတိအဲ့ဒါကိုပြောတာတဏိဝရဏတရား၅ပါးကိုပေတတအလုံးမှတ်သားဖို့ပါလေ။နောက်ကာမိစ္ဆန္ဒနိဝရဏနောက်ကာမဂုဏ်အာယုန်ရဲ့ပုံမှာနောက်လိုလားတောက်တမှုစန္ဒနဲ့နောက်တွေးကြံနေတဲ့သဘောမျိုးနောက်လောဘဓာတ်အဓိကပြဋ္ဌာန်းတဲ့အလိုစန္ဒအဲ့ဒါကိုကာမိစ္ဆန္ဒသူဟာအကုသိုလ်တက်တဲ့တဲ့အပြစ်ရှိတဲ့ဆင်းရဲတဲ့အကျိုးကိုပေးတယ်။နောက်အပြစ်ရှိတယ်ဆိုတာမပြောတာလားနော်အပြစ်ဆိုတာဘာပြောတာလဲအပြစ်ဆိုတာမိမိသူတစ်ပါးနှစ်ဦးသားကိုထိခိုက်စေတယ်ဆိုရင်အဲ့ဒါအပြစ်ပဲဟုတ်လားအဲ့တော့ဒီကာမိစ္ဆန္ဒဆိုတဲ့လောဘမှာမိမိသူတစ်ပါးကိုထိခိုက်စေတဲ့နော်ဆိုးတဲ့အစွမ်းရှိတယ် ့ဒါတော့မြင်အောင်ကြည့်တဲ့ဖို့တော့လိုတယ်နော်ဒီလောဘကြောင့်ကိုဒုက္ခရောက်သွားတာကိုထိခိုက်သွားတာအများကြီးရှိတယ်ကိုလောဘကြောင့်သူတော်ထိခိုက်သွားတာဒုက္ခရောက်သွားတာလည်းအများကြီးရှိတယ်ဒါကြောင့်အပြစ်ရှိတယ်တဲ့မကောင်းတဲ့အကျိုးကိုလည်းဆင်းရဲတဲ့အကျိုးကိုလည်းပေးမယ်ဒါကြောင့်ဒီလောဘကိုဘာလို့ပြောမလို့တတ်တတ်သောအကုသိုလ်ရဲ့အစုအပေါ်ကာမိစ္ဆန္နာနိဝရဏပြီးတော့ပါတော့ပြပါကနိဝရဏသဘာဝနိဝရဏဆိုတာမကျဉ်းနှံ့မှုစိတ်တိုင်းမကြမှုတော့ဒေါသဖြစ်နေတဲ့သဘောကိုပြဘာဝနိဝရဏလို့ပြောတာသူလည်းပဲအပြစ်ရှိတယ်ဆင်းရဲတဲ့အကျိုးကိုပေးတယ်နောက်ပြီးတော့ဌိနာမိတ္တနိဝရဏအိတ်ချင်းကညီးတဲ့သဘောထိုင်မိုင်းတဲ့သဘောဟုတ်လားပြီးတော့ပါတော့ဥဒ္ဒေသကုတ်ကုဆနိဝရဏဥဒ္ဒေသဆိုတာစိတ်ရဲ့ပြန့်လွင့်မှုနော်ကုတ်ကုဆဆိုတာကနောင်တတပံပူလောင်မှုနောင်တနဲ့စိတ်နှလုံးပူလောင်တာဒီနှလုံးပူလောင်တဲ့နောင်တကသူကအကျဉ်းမြင့်နှစ်မျိုးရှိတယ်။မဟုတ်တာတွေလုံးမိပြုံးမိတွေးမိလို့ရရတဲ့နောင်တရှိတယ်။ဟုတ်တာတွေမလုံးမိလို့ရရတဲ့နောင်တလည်းရှိတယ်။ဟုတ်လား။မဟုတ်တာတွေအလုံးများရင်လည်းနောင်တရရတယ်နော်။ကိုကိုကိုမကျင်းတတ်ဘူး။ကိုเจ้าကိုတွေးမိရင်စိတ်ထဲမှာပူရတယ်လောင်ရတယ်။အဲ့ဒါကိုကိုစားပဲ။မဟုတ်တာလုံးမိမှနောင်တရတာလား။မဟုတ်သေးဘူးကြံသေးတယ်။ဟုတ်တာမလုံးမိရင်လည်းနောင်တရတယ်။အဲ့ဒီနောင်တမျိုးကများသောအားဖြင့်ဦးနဲ့နာနဲ့ပေတဲ့အခါမှာရတတ်တယ်။ငါလွဲချော်ခဲ့မိပြီ။ငါအသုံးမကျဘူး။လှုပ်တဲ့လှုပ်ထက်တာကိုငါမလှုပ်ခဲ့ရဘူး။ကိုယ်တွေ့ရကိုယ်အများကြီးထိုးနှက်ပြီးတော့စိတ်တွေပူရတယ်လောင်ရတယ်။နောင်တနော်။အကုသိုလ်ကိုလုံးမိလို့ရတဲ့နောင်တကိုမိုက်နောင်တလို့ဆိုနိုင်တယ်။ကုသိုလ်တွေကိုမလှုပ်ခဲ့ရလို့ရတဲ့နောင်တကိုမေ့နောင်တလို့ဆိုနိုင်တယ်။မိုက်လိုပဲရတဲ့နောင်တပဲဖြစ်ဖြစ်မေးလိုပဲရတဲ့နောင်တပဲဖြစ်ဖြစ်ပူလောင်မှုကိုတော့တေချာပေါက်ဖြစ်စေတာအမှန်ပဲအဲ့ဒီနောင်တကြောင့်ပူရတာကိုကုတ်ကုဆာလို့ခေါ်တယ်အဲ့ဒါလို့စိတ်နှလုံးပြန့်လွင့်မှုနဲ့နောင်တကြောင့်ပူလောင်ရတဲ့ဒီဥဒ္ဒေသကုတ်ကုဆာဟာလည်းပဲအကုသို့အစုအပုံကြီးဖြစ်တယ်တဲ့ဟုတ်လားပြီးတော့ပါကြံနေတော့ဝိစီကိစ္စနေဝရဏတန်တရားတွေသူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တယ်အဝေခွေနိုင်မှုမဆုံးဖြတ်နိုင်မှုဇေရနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမှန်ကန်တိကျတဲ့အဖြစ်တရားကိုမချမှတ်နိုင်တဲ့အတွက်ကြောင့်ရှေးတော်မှာလို့လို့နောက်ဆောမှာလို့လို့ဒိုလောဒိုလောတွေးတော့ပြီးတော့နေတဲ့တန်တရာအဲ့ဒီတန်တရာဟာလည်းပဲနိဝရဏတရားအဲ့ဒီနိဝရဏတရားဟာလည်းပါလဲအကုသို့အစုအပုံကြီးပဲလို့ဟောတယ်နော်ဒါကြောင့်အကုသို့အစုအပုံကြီးလို့မှန်မှန်ကန်ကန်ပြောရင်လည်းဆိုရင်ကုသိုလ်ရဲ့နိဗ္ဗာန်တရား၅ပါးကိုအကုသိုလ်အစုပုံကြီးလို့ပြောလိုက်ပါနဲ့။ဆက်ပြီးတော့မြတ်စွာဘုရားပြောတယ်။ကုသလရာတိတိဗိခေဝရမဏောသတ္တရောတတိပဋ္ဌာနေတမဝဒမဏောဝရိယ။ယန္တုတဲ့ကုသိုလ်အစုပုံကြီးလို့မှန်မှန်ကန်ကန်ပြောကျင်တယ်ကောင်းကောင်းမွန်မွန်ပြောကျင်တယ်ဆိုရင်တတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါနဲ့ဟော။တတိပဋ္ဌာန်တရား၄ပါးကိုကျတော့တတ်တတ်သောကုသိုလ်ရဲ့အစုပုံဖြစ်တယ်တဲ့။အာမကောင်းတာလေးမှရောရှက်နေတာမရှိဘူး။နောက်ကုသိုလ်ဆိုတော့ပါလေသောတော်ကအကုသိုလ်နဲ့ဆန့်ကျင်မယ်နော်။အကုသိုလ်ကတော့အပြစ်ရှိတယ်ဆင်းရဲတဲ့အကျိုးပေးတယ်။ကုသိုလ်ကတော့အပြစ်ကင်းတယ်ချမ်းသာတဲ့အကျိုးကိုပေးမယ်။ဒါသူ့ရဲ့သဘောလက္ခဏာ။ကုသလာအနဝဇဒုက္ခဝိပါကလက္ခဏာဟုတ်လား။ကုသိုလ်ဆိုတာအနဝဇအပြစ်ကင်းတယ်ကိုယ်လည်းမထိခိုက်စေဘူးသူများလည်းမထိခိုက်စေဘူး။ဒုက္ခဝိပါကကောင်းကျိုးချမ်းသာကိုဖြစ်စေတတ်တယ်။ဒါကြောင့်ကုသိုလ်ဆိုတာအလွန်တရာမှဖြစ်စေတဲ့တဲ့ဘာဝတရားနော်အဲဒီကုသိုလ်ကောင်းမှုဆိုတဲ့အစုအပုံကြီးအစုအပုံကြီးလို့ကောင်းကောင်းမွန်မွန်ပြောရင်လည်းဆိုရင်ဘာကိုပြောရမလဲတတိပဋ္ဌာန်တရား၄ပါးကိုပြောရမယ်တဲ့တတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဒါကအလွန်မှအာရကျဉ်းနဲ့ဆရာကောင်းတဲ့ဟောပြောချက်ပေါ့နော်ဒီတော့မိမိခန္ဓာမှာဘာပဲဖြစ်ဖြစ်သတိထားလိုက်မိတယ်ဆိုရင်အဲ့ဒီသတိထားလိုက်မိတဲ့အခါအတန်လေးမှာအလွန်တန်ရှင်းစင်ကြယ်တဲ့ကုသိုလ်ကောင်းမှုတက်တက်ကလေးဖြစ်သွားတယ်။ဟောတခါတလေကုသိုလ်လုပ်ရင်းနဲ့အကုသိုလ်တွေရောတာမျိုးဟောစိတ်ညစ်စရာစိတ်ရှုပ်စရာတွေကျုံရတာမျိုးတခြားတခြားသောကုသိုလ်တွေမှာတခါတလေရှိတတ်တယ်။ဟုတ်ရဲ့လား။ဒီသတိထားတဲ့လုပ်ငန်းစဉ်ကတော့ဘာအကုသိုလ်မှရောစရာအကြောင်းမရှိဘူး။နော်အလုံးဖြစ်ရှင်နဲ့အလုံးတန်ရှင်နဲ့ပရိထားလိုက်ခြင်းကိုကအပြစ်ကင်းသွားပြီကောင်းကျိုးချမ်းသာကိုပေးဖို့အတွက်အခြေအနေတည်းရဖန်တီးပြီးသားဖြစ်သွားတယ်ဟုတ်လား ဒါကြောင့်တတိပဋ္ဌာန်ရဲ့စွန့်ရည်တတိနောက်ယောဂာယရဲ့အပေါ်မှာပဲသတိထားထားခံစားချက်ဝေဒနာရဲ့အပေါ်မှာပဲသတိထားထားနောက်စိတ်တွေရဲ့အပေါ်ဓမ္မတွေရဲ့အပေါ်မှာပဲသတိထားထားသတိထားတဲ့နေပေကတော့တတိခန္ဓာမှာဖြစ်သမျှသဘာဝတရားတွေအကုန်လုံးဟာသတိထားစရာနေပေကြီးပါပဲဟုတ်တယ်မို့လားခုတနေ့ကအတုပဘာဝနာရမှာပြောခဲ့တဲ့နောက်ဆံပင်မွေးခြင်းခြေတိလက်တိအစရှိတဲ့32ခုထာတာဟာလည်းပဲသတိထားတဲ့ရနေပေတစ်ခုပဲနော်သူ့လည်းပဲကာယကတာတတိဆိုပြီးတော့နေပေတစ်ခုအနေနဲ့မြတ်စွာဘုရားသတ်မှတ်ပေးတာအဲ့တော့ပြောရင်တော့သတိပဋ္ဌာန်တရားစီကုသိုလ်ကောင်းမှုတက်တက်ဖြစ်တယ်ဆိုတာလေးကိုစိတ်ထဲမှာစွဲစီခြင်းတာဟုတ်လားဆက်ပြီးတော့ဥစဉ်ပါပြောမလို့နောက်ပြီးတဲ့တော့အလွန်နာရီဝနေတဲ့သတိပဋ္ဌာန်တရားရဲ့ဂုံကျေစုအဲ့ဒါကိုပြောပဲအဲ့ဒါစိတ်ထဲမှာစွဲနေစီခြင်းလေသတိပဋ္ဌာန်တရားရဲ့ဂုံကျေစုကိုစိတ်ထဲမှာစွဲနေခြင်းအဖြစ်အာဂျူကျေစုရှိတော့အမှတ်ရလိုက်တဲ့အမှတ်ရလိုက်တဲ့သတိပဋ္ဌာန်တရားကလွယ်လို့တခြားအကိုရာမရှိဘူးဆိုတဲ့အတွေးမှအမြင်မှန်ကိုရနိုင်တယ်ဟုတ်လားသတိပဋ္ဌာန်တရားရဲ့ဂုံကျေစုဘယ်နှမျိုးလဲခုနှစ်မျိုးမြတ်စွာဘုရားဟောတယ်မဟာသတိပဋ္ဌာန်တုတ်တန်ကြီးမှာအလုံးနာရီဝနေမယ်လို့ဥစဉ်ထင်တယ်နော်ဧကာယနောယံဘိက္ခဝေမဂောတတ္တနဝိတုဒ္ဓိယသောကပရိဒေဝနာတမတိကမာယဒုက္ခဒေါမနတနာအထင်ကမာယညာယတအဓိကမာယနိဗ္ဗာနတတစ္စည်းကိရိယာယရိဒံစတ္တရောတတိပဋ္ဌာနာမဟာသတိပဋ္ဌာနာတုတ်တန်ကြီးဟိုမြတ်စွာဘုရားဟောပြီဆိုတော့တတိပဋ္ဌာန်တရားကိုဘလို့စူးစမ်းတယ်ဘလို့အထောက်ရတယ်ဆိုတာကိုဘာမှမပြောသေးခင်မှာအခုငါတင်ပြပေးမယ်အဲ့ဒီတတိပဋ္ဌာန်တရားကိုအထောက်မယ်ဆိုလို့ရှိရင်ဟောဒီလိုအကျိုးကျေးဇူးတွေရနိုင်တယ်လို့အကျိုးကျေးဇူးကိုအရင်စာပြီးတော့မြတ်စွာဘုရားဟောတာအကျိုးကျေးဇူးကိုအရင်ပြောတာနော်အဲ့ဒါကိုထကရာဆရာကြီးကဘလို့ဖွင့်ပြတော့နော်ကပလာရောင်းတဲ့ကပလာကုံတယ်နော်ကပလာအဝတ်အထည်ကိုရောင်းတဲ့ကပလာကုံတယ်ကသူ့ရဲ့ကပလာကိုရောင်းတဲ့အခါမှာဒီကပလာကဘလို့နှုတ်ညံ့ပါလေဘလို့တိမ်မွေ့တာဘလို့အည်သွေးရှိတာဘလို့လှတာဘလို့အည်သွေးကောင်းတာလို့သူ့ရဲ့ကပလာကိုဘာလို့ရတော့ကြော်ညာရတယ်ဟုတ်လားတမတာနဲ့ကပလာကိုဝယ်တဲ့လူကဝယ်ခြင်းစိတ်ပေါ့မယ်အဲ့ဒါကိုဥမာပေးတယ်အသတိပဋ္ဌာန်တရားကိုအားထုတ်ရရှိမဲ့အကျိုးကျေးဇူးကိုပြောလိုက်တော့ဒီအကျိုးကျေးဇူးကိုရကျင်တဲ့စိတ်နဲ့တတ္တဝါတွေဟာသတိပဋ္ဌာန်တရားကိုအားထုတ်ကြလိမ့်မယ်။ဒါကိုမြတ်စွာဘုရားညွှန်လင့်ပြီးတော့သတိပဋ္ဌာန်တရားဟောတဲ့နေရာမှာအကျိုးကျေးဇူးကိုအရင်စပြီးတော့ဟောပြတာ။ဒါကြောင့်ဒီအကျိုးကျေးဇူးတွေကစဉ်းစားသင့်နေပေါ့နော်။အဲ့ဒါပထမအကျိုးကျေးဇူးကဘာပြောတာလဲ။နော်ဧကာယနောယံဘိက္ခဝေမေဃောတတ္တနာဝိတုဒ္ဓိယ။တတ္တနာတတ္တဝါတို့ရဲ့ဝိတုဒ္ဓိယစိတ်တက်ဖြူရှင်တန်ရှင်းသွားခြင်းဆိုတဲ့အကျိုးကျေးဇူးကိုရရှိဖို့အတွက်အရင်မကောဟောဒီတတိပဋ္ဌာန်ဆိုတဲ့လမ်းစဉ်ဟာဧကာယနောတကြောင်တည်းသောလမ်းဖြစ်တယ်။အဲဧကာယနဆိုတဲ့သက္ကလုံလေးနဲ့ဟောရနော်ဧကာယနဆိုတာတကြောင်တည်းသောလမ်းနော်လမ်းနှစ်လမ်းမရှိဘူးဆိုလိုတာကစိတ်တက်ဖြူရှင်တန်ရှင်းဖို့အတွက်တခြားကျင့်သုံးစရာနီလမ်းမရှိပါဘူးလို့ပြောတာဒီတနည်းပဲရှိတယ်လို့ပြောတာအစမှန်တဲ့တရားအထုတ်ခြင်းမှန်များသည်တတိပဋ္ဌာန်ဘာဝနာတွေကိုအကျုံးဝင်လာရှိပဲအကုန်လုံးဟာတတိပဋ္ဌာန်နေကြီးပဲတကယ်တမ်းကသဘောပေါက်ရလားဘယ်တရားအထုတ်နည်းပဲဖြစ်ဖြစ်တတိပဋ္ဌာန်ပဲတတိပဋ္ဌာန်နဲ့အကျုံးမဝင်ဘူးဆိုရင်လည်းပဲအဲ့ဒါတရားအထုတ်နည်းစမှန်တဲ့နည်းဟုတ်သဘောပေါက်ရလားအေးဒါကြောင့်မြတ်စွာဘုရားကတတဝါတို့ရဲ့စိတ်တက်ဖြူရှင်တန်ရှင်းသွားဖို့အတွက်ဟောဒီတတိပဋ္ဌာန်ဆိုတဲ့လမ်းကြောင်းဟာရှောက်နှံ့ရမယ့်တကြောင်တည်းသောလမ်းဖြစ်တယ်လို့ပြောတာအဲ့ဒါဆိုလိုတာကသတိပဋ္ဌာန်တရားကိုအားထုတ်ရင်စိတ်တက်ဖြူရှင်တန်ရှင်းသွားမယ်လို့ပြောတာပဲ။စိတ်တက်ဖြူရှင်တန်ရှင်းခြင်းဆိုတဲ့အကျိုးကျေးဇူးကအလွန်မဲ့မောစရာကောင်းတဲ့အကျိုးကျေးဇူးလို့ထင်ပါတယ်။နော်အပေါ်ယံပဲတွေးတွေးလေးလေးနက်နက်ပဲတွေးတွေး။နော်လေးလေးနက်နက်တွေးမယ်ဆိုရင်လည်းပဲစိတ်တက်ကဖြူရှင်တန်ရှင်းမှုဝိတုဒ္ဓိရှိမှဒီစိတ်ကဣရိတာကနေလွတ်မြောက်မှုဝိမု ക്തി ဆိုတာဖြစ်နိုင်တာ။ဟုတ်လားစိတ်တက်မဖြူရှင်မဲနဲ့လွတ်မြောက်မှုဆိုတာမရနိုင်ဘူး။ဒါကအမြင်မှားဆုံးအနေထားကိုပြောတာပေါ့နော်။ဘုရင်တို့အပေါ်ယံကြည့်မယ်ဆိုလို့ရှိရင်လူတယောက်ရဲ့တန်ဖိုးကဘာလဲ။စိတ်တက်ဖြူရှင်တန်ရှင်းမှုပဲ။ဟုတ်တယ်မို့လား။ယူသားဖို့ပဲ၊ဖြောင့်မတ်ဖို့ပဲ၊စိတ်ရဲ့မလိုလားအပ်တဲ့အငြိအကြီးတွေနည်းဖို့ပဲ။အစိတ်ရဲ့အငြိအကြီးတွေကဘာလို့အလိုဆန္ဒတွေ၊မကျေနပ်မှုတွေ၊မနာလိုမှုတွေ၊ဝန်တိုမှုတွေ၊ရှင်းပြိုင်မှုတွေဟုတ်တယ်မို့လား။အဲ့ဒီအောက်တန်းကျတဲ့ယုံရင်ကြံထမ်းတဲ့စိတ်ဓာတ်တွေရှိနေတယ်ဆိုလေအဲ့ဒီပုံကိုရတံပိုးမဲလေလေပဲဟုတ်တယ်မို့လားစဉ်းစားကြည့်နော်အဲ့တော့တကယ်တကယ်လူတွေတယောက်တယောက်တံပိုးထားတယ်ကိုယ့်ကိုယ်ကိုတံပိုးထားတယ်ဆိုတဲ့နေရာမှာလည်းပဲစိတ်ဓာတ်ဖြူစင်တန်ရှင်းလေလေတံပိုးထားနိုင်လေလေပဲကိုယ့်ကိုယ်ကိုလည်းအဲ့ဒီအတိုင်းပဲ ကိုစိတ်တကြီးအလဲမြစ်ပတ်နေရဆိုရင်သိပ်ပြီးတော့မကြိုက်ဘူးတွေးမိရင်မကြိုက်ဘူးဘာသူများကိုဘယ်လိုလဲမကြိုက်ဘူးနော်လောဘသိပ်ကြီးတယ်အလူသားတယောက်နေနဲ့လောဘကတော့ရှိကြတာပေါ့တို့တော့ရှိတဲ့ရှိတတ်တဲ့လောဘတွေပိုကြီးလာပြီလောဘကြီးကတော်တော်ကိုပဲတိသာထင်ရှားနေပြီရှင်ဘယ်လိုဖြစ်သွားလဲမုန်းသွားတယ်ဗျဟုတ်တယ်နော်အဲ့လိုပဲဦးဇင်းတို့ဒေါသပါမှုပဲနဲ့ပဲစိတ်တုန်နေတယ်အများအားစိတ်တုန်နေတယ်ဆိုဘာဖြစ်တော့မကြိုက်ဘူးအဲ့ဒီဥစားအဲ့တော့ကိုယ်လည်းစဉ်းစားပေါ့သူများရဲ့စိတ်တကြီးအောက်တန်းကြတယ်အဲ့လိုကြံတန်းယုံရင်းနဲ့ဆိုရင်မကြိုက်တယ်လို့ကိုယ်စိတ်တကြီးယုံရင်းကြံတန်းတယ်ဆိုရင်လည်းကိုယ်နိစ္စရာပုံဝင်ခြင်းကကိုယ့်ကိုကြိုက်မှာမဟုတ်အဲ့တော့လူတွေဟာတယောက်နဲ့တယောက်တပ်ပိုးထားပြီးတော့ဆက်ဆံနေဆိုတာအဓိကကအဲ့ဒီစိတ်ကလေးကိုကြည့်ပြီးတော့ဆက်ဆံကြတာရေရှည်မှာအဲ့ဒါပဲတော့အစကတည်းကတွေ့ရတာတော့ရုပ်ရည်တွင်ပြင်ကိုတွေ့ရတာပေါ့နော်အဲ့ဒါနဲ့ပေါင်းတဲ့ဆက်ဆံကြတယ်နောက်ကြတော့ဒီစိတ်ကတဖြည်းဖြည်းနဲ့လူအကြောင်းပါလဲပေါင်းတော့တိလာတာပေါ့ဟုတ်လားပေါင်းတော့တိလာပြီဆိုတော့ဟဲ့စိတ်ကြီးကလည်းဘလို့ကြီးတော့ရုပ်ကိုမပြောတော့ဘူးเนาะအဲ့ဒီကြတော့ရုပ်ကသိအရေးမပါတော့ဟုတ်လားအဲ့ဒီစိတ်ကိုမကြိုက်တာနဲ့ပဲတချို့တောင်းလိုက်တော့ဘာဖြစ်သွားတော့ပွဲသွားကြရောရုပ်ကြီးကတော့ဒီရုပ်ဒီရုပ်ပဲเนาะဒါပေမဲ့ဘာလို့မကြိုက်လို့ဖြစ်သွားတော့စိတ်ကိုမကြိုက်တာအဲ့တော့စိတ်တက်ဖြူစင်တန်ရှင်းမှုကိုလူတွေဘလောက်အရေးထားလဲဆိုတာကိုတတိယပြီးတော့ကိုယ့်ရဲ့စိတ်တက်ကိုဖြူစင်အောင်ကြိုးစားရမှာဒါဟိုသူများကညံ့လို့ဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့စူးစမ်းခိုင်းတာမဟုတ်ပါဘူးလောကမှာဖြစ်တဲ့သဘောကိုပြောပြတာဟုတ်လားအဲ့တော့ဦးဇင်းတို့မြတ်စွာဘုရားဟောတတ်တာလေအဲ့ဒီအတိုင်းပဲနော်တတ္တဝါတွေရဲ့စိတ်ဓာတ်ကိုကြည့်ပြီးတော့တတ္တဝါတွေကညံ့လို့ကြတယ်မညံ့လို့ကြဘူးတံပိုးထားကြတယ်တံပိုးမထားကြဘူးဆိုတာဖြစ်သွားတာပဲနော်ဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုဖြူစင်တန်ရှင်းအောင်အပြည့်ကင်းအောင်စူးစမ်းရမယ်နော်စိတ်တက်ဖြူစင်တန်ရှင်းမှုဆိုတဲ့အကျိုးကျေးဇူးကိုနော်အလေးနဲ့ပဲတွေးတွေးအပေါ်ရံပဲတွေးတွေးသူဒီတန်ဖို့အချိန်မဆုံးလို့နားလေရပါခုဆွေးကြပါစို့တတ္တဝါတွေကိုအစဉ်အတန်ပိုင်းခြားတဲ့နေရာမှာဘယ်လိုပိုင်းခြားတော့နော်ဒုက္ခတိဘုံလို့ပိုင်းခြားတယ်ပိဋ္ဌံနေအဘယ်သူအဘယ်သားအဘယ်ဘုံသားတွေဟုတ်လားလူဘုံပိုင်းခြားတယ်အဲ့လူဘုံမှာလဲဘလိုပြောတော့သူကြတော့သူဂတိဘုံဟုတ်လားအဲ့ဒီမှာဦးဇင်းတို့သူဂတိမှာလည်းပဲနော်ဒွိဟိတ်ရှိတယ်တိဟိတ်ရှိတယ်အဲ့ဒွိဟိတ်ဆိုတာကတော့နော်အလောဘအဒေါသနော်ဟိတ်နှစ်ပါးပေါ့နော်ဟောငါတိဟိတ်ကြတော့အလောဘအဒေါသအမောဟအတိညာမှာပါလာတယ်နော်အဲစိတ်ရဲ့အရည်သွေးမြင့်လာတာကိုကြည့်ပြီးတော့တိုင်းတာဟုတ်လားနော်နောက်ပြီးတော့ဦးဇင်းတို့လူရင်းရဲ့အစဉ်အတန်းကိုအကျဉ်းမြင့်ဘလိုပိုင်းမယ်တော့ပုထုရှင်ရဲ့အရိယာရဲ့ဆိုပိုင်းတယ်။အပုထုရှင်မှာလည်းပဲအန္တပုထုရှင်ရှိတယ်၊ကလျာဏပုထုရှင်ရှိတယ်။ဟုတ်တယ်မို့လား။အန္တပုထုရှင်ကဘယ်မှာရှိတော့အောက်ခြေမှာရှိတယ်။သူ့အထက်မှာကလျာဏပုထုရှင်ရှိတယ်။သူ့အထက်မှာနော်သောတာပန်ရှိမယ်၊တဂရဟံရှိမယ်၊အနာဂံရှိမယ်၊ရဟန္တာရှိမယ်။ဒါလူအစဉ်တမဲတကယ်တမ်းကဟုတ်လား။အဲ့ဒီအစဉ်တမ်းကိုဝေဖန်ကြည့်လိုက်လေဗျာ။ဘာလို့တားတော့စိတ်အနေထားကိုကြည့်ပြီးတော့ပဲပိုင်းချတာလားဟုတ်လားအန္တပုထုရှင်နဲ့ဘာမှမှန်မှန်ကန်ကန်မသိဘူးသူသိတာကရှိဖို့ရဖို့နောက်လူလောကကြီးဘလို့နေဖို့ဒီလောက်ပဲသိတာတရားဟာပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးဓမ္မသဘာဝတွေဖြစ်တယ်လို့အဲ့လိုလေးနေတဲ့အပိုင်းခန္ဓာရဲ့အကြောင်းကိုသိတဲ့အပိုင်းကျတော့ဘာမှမရှိဘူးအဲ့မျိုးမရှိတာကိုဘာခေါ်တော့အန္တပုထုရှင်လို့ခေါ်တာယုံမှမသိနာမှမသိဟုတ်လားသဘာဝတရားတွေရဲ့အကြောင်းဘာမှနားလည်ဖို့အတွက်စိတ်မဝင်စားဘူးအန္တပုထုရှင်နော်ကလျာဏပုထုရှင်ကြတော့အဲ့ဒါထက်ပိုပြီးတော့မြင်မှသွားတယ်။နော်တဘာဝတရားတွေလို့သိတယ်၊သိအောင်လဲကြိုးစားတယ်။အိဋ္ဌဒုက္ခအနတ္တသိခြင်းနဲ့သိအောင်ကြိုးစားတယ်။အဲ့ဒီအနေအထားမျိုးကိုဘာလို့ခေါ်တော့ကလျာဏပုထုရှင်။နောက်ဆုံးတစ္ဆာလေးပါးကိုထွန်းဖောက်ပြီးတော့သိသွားပြီ။နော်တက္ကာယတိတိဆိုတဲ့အငြိအကျေးကင်းသွားပြီ။ဝိဇိကိစ္စဆိုတဲ့အငြိအကျေးကင်းသွားပြီ။အိတ်တမိစရိယဆိုတဲ့အငြိအကျေးကင်းသွားပြီဆိုဘာဖြစ်သွားခေါ်တော့သောတာပန်ဖြစ်သွားတယ်ခေါ်တာ။အစဉ်တက်ပါဖြစ်သွား။မြင်သွားတာ။စိတ်တည်းရဲ့အငြိအကျေးထူပြောလေလေတတ္တဝါရဲ့အစဉ်အတန်နှိမ့်လေလေ။နောက်စိတ်တည်းရဲ့အငြိအကျေးပါလေလေတတ္တဝါရဲ့အစဉ်အတန်မြင့်လေလေပဲဒါပဲတဲ့။ဟုတ်လား။ဒါကြောင့်ကိုယ့်ရဲ့စိတ်တက်ကိုအစဉ်အတန်မြင့်နေတယ်ဆိုရင်အငြိအကျေးနည်းအောင်လုပ်ရမယ်ပေါ့နော်။အဲ့ဒါဒီတတိပဋ္ဌာန်ဆိုတဲ့လမ်းစဉ်ကအငြိအကျေးကိုနည်းယုံနေမှာကောင်းလုံးဝဖြူချင်သွားသည့်အထိသူ့ကိုကြိုးစားအထုံးမယ်ဆိုရင်ဖြစ်သွားနိုင်တယ်ပေါ့။ဒါကိုပြောတာနော်။ဒါနံပါတ်၄ရရှိနိုင်မယ်။အကျိုးကျေးဇူးတတ္တနာဝိတုဒ္ဓိယတတ္တဝါတို့ရဲ့စိတ်ကိုဖြူစင်တန့်ရှင်းသွားစေလိမ့်မယ်လို့ခေါ်တယ်။နောက်ဦးဇင်းတို့ဆက်ပြောမယ်ပါတယ်တို့။တောကပရိဒေဝနာတမတိတ်ကမာယ။စိုးရင်ချင်းတောကနဲ့ ငိုကြွေးခြင်းပရိဒေဝါတို့ကိုလွန်မြောက်သွားစေလိမ့်မယ်ဟာပရိဝိဒံတရားကိုအထောက်လို့ရှိရင်စိုးရင်ဇာနဲ့တွေ့လည်းမစိုးရင်ဘူးငိုကြွေးဇာနဲ့တွေ့လည်းမကုန်ကြွေးဘူးလို့ဆိုတဲ့အလွန်ရင့်ကျက်တဲ့အနေအထားကိုရောက်သွားနိုင်တယ်ခုတက္ကသိုလ်တို့ဦးဇင်းတို့တွေမှာအဲ့ဒီလိုရင့်ကျက်တဲ့အရည်အသွေးကမရသေးဘူးကိုယ့်အခြေအနေမှာဟောလည်းကိုနားလည်းဖို့လိုတယ်နော်ခုအလုံးဒါဦးဇင်းတို့လည်းပါဝင်ပဲစိုးရင်ဇာတွေ့ရင်စိုးရင်အောင်ပဲငိုရတာတွေ့ရင်ငိုရအောင်မယ်ဒါမနဲ့ပြန်ဆိုဦးဇင်းစေးစစ်မှာပဲစိုးရင်ဇာပဲတွေ့မလားငိုဇာပဲတွေ့မလားတော့မသိဘူးနော်ဒါပဲလေဟုတ်လားကိုယ်ခန္ဓာပေါ်မှာမွန်းမှုတွေ့တာမှုမကင်းသေးသေးများတခုခုမြန်ဖြစ်လိမ့်မလားဆိုတဲ့စိုးရင်မှုကမရှိဘူးလားရှင်းတာနော်ဒါအရာထက်တာကဘယ်တော့မှနော်မပြည့်စည်ပါဘူးအမြဲတမ်းအကောင်းကြီးတိုင်းအမားကြီးတိုင်းအမြဲတမ်းကြီးရှိနေမှာမဟုတ်တစ်ချိန်ကျရင်သူကဖြစ်ကိုဖြစ်မှာပဲဟုတ်တယ်မို့လားမဖြစ်သေးတာပဲရှိတယ်ဖြစ်ကိုဖြစ်မှာဒါကြောင့်မနက်ကတော့ဦးဇင်းကသိခြင်းတရားကြောင့်စဉ်းစားရင်လည်းအော်ငါပြောကြတဲ့ခုကြံသွားတယ်ဆိုရပါစို့တချို့တေဂာနီမှာအရင်ကြောက်ကြတယ်မကြောက်ပါနဲ့ဒီတစ်ခါတေးလိုက်ရင်ဒီဘဝတည်းနောက်ထပ်တစ်ခါထပ်တေးရမလို့တော့ဟုတ်တယ်မို့လားဟုတ်တယ်မို့လားမတရားဘူးဆိုဒီတာဝန်ကမပြီးသေးဘူးပြီးရင်တေးရမှာပဲလေအဲ့တော့တေးသွားတဲ့လူကဒီဘဝအတွက်သူတာဝန်ချေသွားတယ်ဘယ်တရားသေးလို့ဒီမှာတာဝန်မကြည်သေးဘူးအဲ့တော့စိတ်ထဲမလို့စဉ်းစားဆိုတော့အော်ကအကျွေးများနဲ့လည်းတော်တော်တူပါလားဒီဘဝအတွက်မဖြစ်မနေဆက်ရမယ်အကျွေးပေးခြင်းနဲ့ဆက်လူတွေကအကျွေးဆိုရင်တော့ဆက်ပြီးသားအော်သူတို့ကတော်တော်ကောင်းသွားပြီလို့လို့ပြောကြတယ်နော်သူတို့ကအကျွေးတွေကြည်သွားတယ်ငါတို့ကတော့အကျွေးတွေမကြည်သေးဘူးဆိုရင်ဘယ်လိုလူဖြစ်ချင်တော့အကျွေးကြည့်ရလို့ဖြစ်ချင်တယ်နော်အဲ့ဒါကြတော့ဟုတ်တယ်မို့လားအဒုက္ခအေးသွားတာပေါ့လို့အောင့်မေ့တာပေါ့လေအော်ဒါအကျွေးနဲ့ပတ်သက်ပြီးတော့ပြောတာပါအဲ့လိုပဲမတရားဘူးမတရားသေးဘူးဆိုရင်မတရားတော့ဘူးမှမဟုတ်ဘဲကိုမတရားသေးတာပဲရှိတာမတည်သေးဘူးဘာလို့မှပေးအောင်မှာဟုတ်လားတဘောတစ်ခါတော့ပေးရမှာဖြစ်တဲ့တွေ့ကြတော့တော့ကြောက်နေလဲပဲအပူပဲဆိုတဲ့အတွေ့မျိုးမတွေ့သင့်ဘူးလားတွေ့တယ်နော်အခုလည်းပဲဦးဇင်းတို့ဆွေရင်မငိုကြွေးမှုရဲ့အကြောင်းတရားကဘာလဲပျက်စီးခြင်းပဲအဲ့ဒါပျက်စီးခြင်းဆိုတဲ့အဖြေကအလုံးအပေါ်ယံဆန်တဲ့အဖြေဒါလူတိုင်းအပေါ်ယံကြည့်ပြီးတော့ဖြေတဲ့အဖြေနောက်တစ်ခုခုကျမကြီးပျက်စီးတယ်ဈေးဝါကြီးပျက်စီးတယ်နောက်ရှင်မျိုးတိုင်းပိုင်းနေပျက်စီးတယ်နောက်ဆုံးဘဝပျက်စီးမယ်ဒီအနေအထားတွေကဘာလဲစိုးရင်ကြံငိုကြွေးကြံအနေအထားပါအဲ့တော့ပျက်စီးလို့စိုးရင်ရတယ်ငိုရတယ်ဆိုတဲ့အဖြေကလိုလားအပ်တဲ့အဖြေလားစဉ်းစားကြည့်ပျက်စီးလို့စိုးရင်ရတယ်ငိုရတယ်ဆိုရင်တော့စိုးရင်ကြံငိုကြွေးခြင်းကလွန်မြောက်စရာအကြောင်းမရှိဘူးဆိုတော့ပျက်စီးမှုကတရားတော်တွေ့ပါကာကွယ်လို့လည်းမရဟုတ်တယ်မဟုတ်လားအဲ့တော့ဘာကြောင့်စိုးရင်ရတာတုံးဘာကြောင့်ငိုကြွေးရတာတုံးဆိုရဲတော့အဖြေမှန်ကိုထုတ်မယ်ဆိုလို့ရှိရင်အဲ့ဒီပျက်စီးမဲ့အရာတွေရဲ့ပုံမှာဆွဲမဲ့မှုမကင်းလို့စိုးရင်ရတာငိုကြရအဲ့ဒီအဖြေမှန်ကိုတတိမြင်နိုင်ဖို့လိုတယ်ဒါပေမဲ့လူတော်တော်များများကပျက်စီးခြင်းကိုပဲစိုးရင်ခြင်းငိုကြွေးခြင်းရဲ့အကြောင်းတရားလို့ထင်ကြတာတကယ်တကယ်ကဆွဲမဲ့ခြင်းကစိုးရင်ခြင်းငိုကြွေးခြင်းရဲ့အကြောင်းတရားပဲဆွဲမဲ့မှုသာမရှိဘူးဆိုတော့သူဘလောက်ပဲပျက်စီးနေနေဆိုရင်ကြံမှုရာအကြောင်းမရှိဘူး။အဖြေကတော့အလွန်ရှင်းတယ်နော်။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တတိပဋ္ဌာန်တရားကဘာကြောင့်ဆိုရင်မှုငိုကြွေးမှုကိုကြောသွားကြောလွှားသွားနိုင်တာတုံးလွန်မြောက်သွားနိုင်တာတုံးလို့မေးရင်အဲ့ဒီဆိုရင်ခြင်းငိုကြွေးခြင်းရဲ့အကြောင်းဖြစ်တဲ့ဆွဲမဲ့မှုကိုတဖြည်းဖြည်းလျှော့ချနိုင်တဲ့အတွက်ကြောင့်ဆိုရင်မှုငိုကြွေးမှုကိုသူဟာကြောလွှားသွားစေနိုင်တာ။အဖြေမှန်ကိုမြင်အောင်ကြည့်ဖို့လိုတယ်ဟုတ်လား။တော့အဲ့တော့ဘာလို့ဒီဆွဲမဲ့မှုကိုလျှော့ချနိုင်တာတုံးဆိုတော့တတိပဋ္ဌာန်တရားကိုပွားများခြင်းအဖြစ်ဘဝခန္ဓာဟာဆွဲမဲ့เสียမှရှိဘူးဆိုတဲ့အဖြေမှန်ကိုတတိပြည့်နဲ့ပြက်ပြက်သားသားသူရသွားနိုင်တာဒါပဲအမှန်ပေါ့နော်ဖြစ်နေတဲ့အနေအထားမှန်ကဆွဲမဲ့เสียမရှိဘူးဆွဲမဲ့เสียရှိတယ်လို့ဖြစ်နေတာကကိုယ့်အထင်ကိုယ့်ရဲ့မှားယွင်းမှုပေါ့ဒါကြောင့်မြတ်စွာဘုရားဟောတာရှိတယ်လေအတ္တတံတတရူပေနပိယရူပေနအပိယဒုက္ခံဒုက္ခတရူပေနပမတ္တမတိဝတ္တိဒီကဘာပြောတော့အတ္တံတတရူပေနတာယာသာမဟုတ်တဲ့လောကကြီးကတာယာเสียလိုလိုနဲ့နော်ပိယရူပေနအပိယချစ်เสียမဟုတ်တဲ့လောကကြီးကချစ်เสียလိုလိုနဲ့နော်ဒုက္ခံဒုက္ခတရူပေနနော်ဆင်းရဲတဲ့လောကကြီးကချမ်းသာလိုလိုနဲ့ပမတမတိဝတ္တိမေးလျော့နေတဲ့တတိမရှိတဲ့ပုံကိုအမြဲတမ်းလွှမ်းမိုးဖြစ်စည်းနေတယ်တဲ့ဒီကာထာလေးလည်းပဲအရင်သဘောကျတယ်အကောင် ဒါကလောကရဲ့သဘောနဲ့တတ္တဝါတွေရဲ့အနေအထားရှင်းပြတာပေါ့နော်လောကကြီးကตายาเสียလောကကြီးမဟုတ်ဘူးဒါပေမဲ့လို့တတိမရှိဘူးဒီတိုင်အမှတ်တမဲ့နေမယ်ဆိုတော့အဲ့ဒီตายาเสียမဟုတ်တဲ့လောကကြီးကပဲအဲ့ဒီတတိမရှိတဲ့ပုံကိုตายาเสียလိုလိုနဲ့လှည့်စားပြီးတော့သူ့ကိုသွမ်းမုတ်ဖြစ်ကြီးသွားလိမ့်မယ်လို့ပြောတာလောကကြီးမှာတကယ်တမ်းကချစ်ခင်နှစ်သက်မြတ်လို့เสียမရှိဘူးတဲ့ဒါပေမဲ့တတိမရှိဘူးဆိုရင်လည်းအဲ့ဒီချစ်ခင်နှစ်သက်မြတ်လို့เสียမဟုတ်တဲ့လောကကြီးကပဲတတိမရှိတဲ့ပုံကိုရဲ့စိတ်ထဲမှာတော့ချစ်ခင်နှစ်သက်မြတ်လို့เสียအပြည့်လို့သူထင်နေလိမ့်မယ်ဟုတ်လားတကယ်တမ်းကလောကရဲ့သဘောကဆင်းရဲဒုက္ခရဲ့အစုပ်အပုံပဲသို့တော့ကိုယ်တည်ထားပြီးတော့မကြည့်နိုင်ဘူးဆိုရင်အဲ့ဒီဆင်းရဲတဲ့လောကကြီးကပဲသူ့စိတ်ထဲမှာလိုဖြစ်နေတော့ချမ်းသာလိုဖြစ်နေမယ်တဲ့နော်အတ္တတံတတရူပေနပိယရူပေနအပိယဒုက္ခဒုက္ခတရူပေနပမတ္တမတိဝတ္တတိအဓိကတော့ကျက်စကလုံးကပါလေပမတ္တမတိဝတ္တတိမေ့နေတဲ့လူကိုလွှမ်းမိုးဖြစ်စီမယ်လို့ပြောတာကြောင်းမြန်လေးပြန်လာနိုင်မမေ့တဲ့လူတတိရှိတဲ့လူကိုလွှမ်းမိုးမှုဖြစ်စီမှုမလုံးနိုင်ဘူးသူ့ရဲ့အနေထားမှန်ကိုသူပြရလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ဟုတ်လားဒါကြောင့်တတိရှိခြင်းနဲ့မရှိခြင်းရဲ့ထွက်လာမဲ့အဖြေကအရန်ကွာခြားနေတယ်ဟုတ်လားတတိရှိလို့ရှိရင်လောကရဲ့အမှန်တဘောကိုသူမြင်တယ်တတိမရှိဘူးဆိုရင်လောကကဖြစ်နေတာတစ်မျိုးကိုယ်ကထင်နေတာတစ်မျိုးအဲ့ဒီမှာဆွဲမဲ့မှုဆိုတာဖြစ်လာတာအဲ့ဒီဆွဲမဲ့မှုကြီးရင်ကြီးသလောက်ပျက်စီးပြီဆိုတာနဲ့ဆိုရင်တော့မှာပဲငိုတော့မှာပဲဒါပဲဟုတ်လားဒါကြောင့်ဆိုရင်ရင်ကိုကြွေးခြင်းဆိုတဲ့လူတိုင်းမလိုလားအပ်တဲ့ဒီအခြေအနေဆိုတာဘယ်ကနေပေါက်ဖွာလာလဲလို့စဉ်းစားကြည့်ဘယ်ကနေပေါက်ဖွာလာတော့ဆွဲမဲ့မှုကနေပြီးတော့ပေါက်ဖွာလာတာအဲ့ဒီဆွဲမဲ့မှုကလည်းဘာကြောင့်ဖြစ်တာလဲတတိမရှိမှုကနေဖြစ်တာလားဟုတ်တယ်မဟုတ်လားတတိရှိရင်အမှန်သိနိုင်တယ်အမှန်သိရင်ဆွဲမဲ့မှုနေနိုင်တယ်ဆွဲမဲ့မှုနေရင်သူ့အကျိုးဆက်ဖြစ်တဲ့ဆိုရင်မငိုကြွေးမှုလည်းနေနိုင်တယ်ပေါ့အဲ့လိုလေအကြောင်းအကျိုးခွင့်ဆက်ကလေးတော့ချိတ်ဆက်မိအောင်နားလည်ဖို့မလိုဘူးလားလိုတယ်ဒါတိပဋ္ဌာန်ဘာဝနာရဲ့စွန့်ရည်တက်တည်ရောကိုယ့်ကိုယ်ပဲလှုပ်ယူရမှာနော်ဒီရည်တွေကဟုတ်လားနောက်ဦးဇင်းတို့၄ခုမြောက်တဲ့၅ခုမြောက်ပြောထားတဲ့အကျိုးကျေးဇူးကဘာလဲတော့ဒုက္ခဒေါမနတဏ္ဍအထင်ကမာရတယ်ဟုတ်လားကိုယ်ဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတတရားတွေကိုအထင်ကမာဆိုတာချုပ်ငိမ့်သွားတာချုပ်ငိမ့်သွားစေလိမ့်မယ်တဲ့တတိပဋ္ဌာန်တရားကိုအထောက်ရင်ကိုယ်ဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတကိုချုပ်ငိမ့်သွားစေလိမ့်မယ်တဲ့ဒါကအမြင့်မားဆုံးအနေထားနဲ့ပြောရမယ်ဆိုလို့ချင်းရဟန္တာဖြစ်ပြီးဆိုရင်ရဟန္တာဖြစ်ပြီးဒီအခြားမဲ့ပြိနိဗ္ဗာန်စံသွားပြီးသုတိစိတ်ရဲ့အခြားမဲ့မှာဘာဒုက္ခမှဖြစ်ကြကြောင်းမရှိတော့ဘူးနော်အနာဂမ်ဖြစ်သွားပြီးဆိုရင်အနာဂမ်ဖြစ်ပြီးတိုင်းနဲ့ဘာဒေါမနတမှဖြစ်ကြကြောင်းမရှိတော့ဘူးနော်ဒေါမနတဝေဒနာလုံးဝချုပ်သွားနော်ဒေါမနတဝေဒနာဆိုတာဒေါသဖြစ်မှသာဖြစ်နိုင်တာကိုအနာဂမ်ဖြစ်သွားလို့ဒေါသကအမြင့်ပြက်ပယ်လိုက်ပြီကိုဟုတ်လားအေးအဲ့တော့ဒုက္ခဒေါမနတချုပ်တယ်ဆိုတာကအဲ့ဒါအဆုံးစွန်ပေါ့နော်တတိပဋ္ဌာန်တရားကိုအားထုတ်လို့ရှိရင်အဲ့ဒီလိုမျိုးကိုကမဲ့ညံပုံညံနေမရသေးလို့နောက်ပုထုရှင်ဘုရားနဲ့ပဲဆက်ပြီးတော့ကျင့်လေပြစားနေရတဲ့အခါမျိုးမှာလည်းပဲတတိပဋ္ဌာန်တရားကိုအားထုတ်ထားရင်အားထုတ်ထားသလောက်အဲ့ဒီဒုက္ခဒေါမနတတွေနေပါသွားစေနိုင်တယ်လို့ဒါကိုလည်းပဲနားလည်ဖို့လိုတယ်မချုပ်ငြိမ်းသေးခင်မှာနေပါသွားစေနိုင်တယ်ဒုက္ခတွေနေသွားနိုင်တယ်ဒေါမနတတွေနေသွားနိုင်တယ်ဒုက္ခပဲပုံပဲနီးနေနိုင်တော့နောက်တတိထားလို့စိတ်ရဲ့စွမ်းရည်မြင့်လာတာနဲ့မြစိတ်ရဲ့မြေရာရုပ်ခန္ဓာကြီးပို့ပြီးတော့အစဉ်ပြေးလာတာတွေရှိတယ်ဒါကြောင့်တချို့ယောဂဝိရဏတွေတတ်တာသွားတာရှိတယ်စိတ်စွမ်းအားနဲ့စိတ်ရဲ့စွမ်းအားကဘာလဲဆိုတော့ကအညစ်ကြီးနေတဲ့အနေထားကွာဆိုစိတ်ရဲ့စွမ်းအားပါပဲဟုတ်ရဲ့လားစိတ်ရဲ့ကြည်လင်မှုတန်ရှင်းမှုစိတ်ကြည်လင်တန်ရှင်းမှုရှိတဲ့တော့ကြည်လင်တန်ရှင်းတဲ့စိတ်ရဲ့မိရာဒီရုပ်ဟာလည်းအထိုက်အလျောက်ကြည်လင်တန်ရှင်းလာတာတွေရှိတယ်သူတို့နှစ်ခုကနဲ့နဲ့ဆိုင်ဆိုင်ဆက်နေတာနှွဲနေတယ်ဒါကိုနားလည်ဖို့လိုတယ်ဒါကြောင့်တရားအထုလို့တချို့ယောဂပျောက်တယ်ဆိုတာရှိတယ်ဒါအလွန်အောင်းစရာကောင်းတဲ့ကိစ္စကြီးလို့အပေါ်ရန်ကြည့်ရင်တော့ထင်စရာရှိတယ်သို့တော့တဘာဝကြကြစဉ်းစားမယ်ဆိုရင်ဒီစိတ်နဲ့ဒီရုပ်လုံးဝကြီးဆက်နေနေတာဘာမှမဖြစ်နိုင်ကြကြောင်းမရှိဘူးစိတ်ကောင်းသွားတယ်နဲ့ရုပ်ကောင်းသွားတာအောင်စိတ်ဆိုးတာနဲ့ရုပ်ဆိုးတာတွေကိုကြည်သောအားဖြင့်စိတ်ကောင်းရင်ရုပ်ကောင်းသွားနိုင်တယ်ဆိုတာကိုမှတ်လို့မရဘူးလား။နော်စိတ်တွေညစ်လို့စိတ်တွေရှုပ်လို့စိတ်တွေပူလို့ယောဂအမျိုးမျိုးဖြစ်ကြတယ်လို့အခုသိပညာရှင်တွေမပြောဘူးလား။ဟုတ်တယ်နော်။စိတ်ကြောင့်ယောဂဖြစ်တယ်လို့ပြောရင်စိတ်ကြောင့်ယောဂပျောက်တယ်ဆိုတာလည်းပေရာဘောဖြစ်နေတာပေါ့။ဟုတ်တယ်မဟုတ်လား။အဲကြောင့်ဒုက္ခကိုနည်းသွားနိုင်တယ်ပေါ့။နောက်ဒေါမနတနည်းနိုင်တယ်ဆိုတာလည်းအလွန်ထင်ရှားတယ်။လောကရဲ့အကြောင်းဘဝရဲ့အကြောင်းကိုတိအမြင်များလေးလေးဩစိတ်တို့ကြမကျေနပ်เสียတကယ်တမ်းကမရှိပါလား စိတ်တို့เสียမကျင်တတ်เสียလို့ထင်းနေတာကငါကပါလားကိုယ်ကိုယ်ပြရမြင်လားเนาะအစကတည်းကဥမာတော့ဒင်းကွာသာစိတ်တို့เสียတော်တော်ကောင်းเสียသူများကြီးပုံချနေတာဟုတ်လားကိုဒေါသဖြစ်တဲ့ကိစ္စကိုကိုအသုံးမကျတာကိုနည်းနည်းမှမြင်ဟုတ်လားအဲ့ဒီလူအဲ့ဒီလူဖြစ်အောင်လုပ်လို့ငါကအဲ့လိုဖြစ်ရတယ်ဆိုတော့ဒါကိုညံ့နာကြီးကပိုးပြီးတော့ဘောလုံးကြီးပေါ်လာတယ်ဟုတ်တယ်မဟုတ်လား तू ကအဲ့လိုလုပ်တာနဲ့ကိုကဘယ်နဲ့ကြောင့်အဲ့လိုဖြစ်ရတာကိုကိုကိုဘာမှမချုပ်နိုင်ဘူးမကင်နိုင်ဘူးမထိန်းနိုင်ဘူးမသိမ်းနိုင်ဘူးဟုတ်တယ်မဟုတ်လားတကယ်ဆိုလို့ရှိရင် तू ကဘလို့နေနေကိုလည်းကိုကိုကြီးမန်းချက်လေးနဲ့ကိုကြိုက်တဲ့ပုံစံလေးနဲ့နေနိုင်ရင်ပို့ပြီးတော့ဆွမ်းအားရှိတယ်လို့မဆိုနိုင်ဘူးလားခုတကယ်မဟုတ်ဦးကျင်းတို့ကကိုကြိုက်တဲ့ပုံစံနဲ့ကိုကကိုမနေနိုင်ဘူးကိုကဒေါသဖြစ်တယ်ပြအောင်လုပ်ပြန်ဒေါသဖြစ်ဖို့ဖြစ်ရတာအဲ့တော့ကျုပ်ကဘာတော့ပြီးတော့အမှတ်ရအောင်ဆိုတော့နော်အစတန်တဲ့လူနဲ့ဟုတ်လားအလွန်မိုက်မဲတဲ့ကလေးအဲ့ဒီနှစ်ယောက်ကိုတွားပြီးတော့မြင်တယ်ကလေးကလည်းအမိုက်ဆိုတော့စလို့စာမမသိဟုတ်လားတကယ်ဆိုလို့ရှိရင်ဒုက္ခရောက်တယ်ဆိုတာစတာပဲလေဟိုလိုကဒါပေမဲ့ကလေးကစတာလို့သူသိလားမသိဘူးအဲ့ဒါတော့ဘာတင်တော့စိတ်တူတာပေါ့အဲ့ဒါစိတ်တူရတဲ့ကိစ္စမှာတော့စတာကိုစာမမသိတာတကယ်တမ်းကပါလေအပြစ်ပေါ့ဒီကလေးရဲ့ညံ့ဖျင်းမှုပေါ့တော့ကလေးတိုင်းစိတ်တူသလားမတူပါဘူးတချို့ကလေးကလူရင်းလဲတယ်ဟုတ်စားနေတာလို့သိတယ်ပြီးတော့စိတ်မတူစားတာကတော့အတူတူပဲခံရတယ်သို့တော့တယောက်ကစိတ်တူတယ်တယောက်ကစိတ်မတူဒါဥညင်းမြင်မိတဲ့ဥပမာပေါ့နော်အဲ့ဒါလိုပဲဘဝမှာအာယုန်တွေရဲ့ကြည်စားမှုလောကဓာတ်တရားတွေရဲ့တော့အစားနောက်တန်မှုတွေကိုကျွမ်းဝဆုံးရတာတွေမရှိနိုင်ဘူးလားကိုယ့်အကောစိတ်တူတယ်ဒါပေမဲ့ကိုယ့်ကိုယ်ပြစ်တင်ရမှာမသိဘူးဟုတ်လားအဲ့တော့ကိုယ်ကတတိပဌံတရားကိုအထုံးလို့ကိုယ်အကြောင်းလဲကိုယ်အထိုင်လျောက်သိလာတယ်သူတို့ကအကြောင်းတွေလဲပြီးမှာပဲเนาะကိုနဲ့သူနဲ့ဘာအထူးတာမဟုတ်ဟုတ်လားကိုအကြောင်းကိုသိရင်သိသလောက်သူများအကြောင်းလည်းသိနိုင်တယ်ဒီလူမျိုးတွေကြီးပဲလို့အကျဉ်းချင်းပြောလို့ရတယ်ဟုတ်လားဒီလိုပဲဒီလိုစိတ်ပေါ်ရင်ဒီလိုပြောတယ်ဒီလိုခံစားတယ်เนาะကိုအကြောင်းသာကိုသာခေစီတွင်းများသိအောင်လို့သူများအကြောင်းလည်းသိနိုင်အဲ့လိုသိတာမြင်တာတွေများလာရင်တောင်းတန်းယုံကိစ္စကသူ့အနေနဲ့စိတ်တူစရာလို့မထင်တော့ဘူးစိတ်တူစရာလို့မထင်တော့စိတ်ကတူလို့ကိုမရတော့သူဘလောက်စိတ်တူစရာကြီးဖြစ်လို့နေနေနားလေတယ်နော်နားမလဲလို့အားလို့မတူတာမဟုတ်အရန်ကိုလူရည်လဲသွားလို့မတူတော့တာသဘောပေါက်ရဲ့လားအကိစ္စတူနေမှာတော့တူလို့လည်းပဲသူကကိုဖြစ်ချင်းတို့ကြီးဖြစ်သွားတာလည်းမဟုတ်ဒီစိတ်တူနေတဲ့အကြောင်းအကျောင်းလည်းပဲဒီပြဿနာကဘာမှပိုကြည်လဲသွားတာလည်းမဟုတ်ဟုတ်လားပိုပြီးတော့တောင်ပြဿနာကဆိုးလာအောင်ပဲကိုစိတ်တူရင်သူစိတ်တူကိုပိုးဆွားပြီးတော့ဖြစ်သေးတယ်ဟုတ်လားဒီကိစ္စကဘလို့မှပြဿနာကိုမကြည်လေစေတဲ့အနေထားပဲဟုတ်လားဒါကြောင့်ဒီစိတ်တူတဲ့ဒေါသဖြစ်တဲ့ကိစ္စရဲ့เนาะအကျိုးမဲ့ပုံမဖြစ်တဲ့ပုံတွေကိုပို့ပြီးတော့နားလေတဲ့အတွက်ကြောင့်တတိပဌံတရားအထုတ်တဲ့လူဟာဒေါသမဖြစ်တာနေသွား။အဲ့မှာဒေါမနတဝေဒနာလည်းမနေသေးဘူးလား။နေမယ်เนาะဒါကဥစဉ်တို့ဒုက္ခဒေါမနတမချုပ်ငိမ့်သေးခင်မှာဒုက္ခဒေါမနတနေသွားနိုင်တယ်ဆိုတာလေးကိုစဉ်းစားဖို့ဟုတ်လား။နောက်တစ်ချက်တက်ပြီးတော့ရှော့ပြီးတော့ပြောဦးမယ်။အတိပ္ပတ္ထံတရားကိုအာထုတ်လို့ရှိရင်ဒုက္ခဒေါမနတ္တ၄မနေစေအောင်တော့နေလောက်အောင်အာမထုတ်နိုင်သေးဘူးဆိုရင်တောင်းအဲ့ဒီဒုက္ခဒေါမနတ္တကိုအစဉ်ပြေပြေရင်ဆိုင်နိုင်တဲ့အခြေအတွေ့ကိုလည်းရနိုင်နေတယ်။ဟောအဲ့ဒါလည်းတွေးစီခြင်းနေတယ်ဦးဇင်းကဒုက္ခတွေကျင်းဝလိမ့်မယ်ဒေါသဖြစ်စရာတွေလည်းကျင်းဝလိမ့်မယ်တခါလေဒေါသလည်းဖြစ်လိမ့်မယ်ကိုဒေါသဖြစ်တာကိုပြန်ပြီးတော့ဒေါသထပ်ပြီးတော့တခါလေဖြစ်တာရှိသေးရဲ့နော်ဒေါသဖြစ်တာကိုပဲဘယ်လိုဖြစ်နေလဲဒေါသထပ်ဖြစ်နေတယ်ဒေါသဖြစ်တာကိုမခံနိုင်ဘူးလို့ဖြစ်နေသေးတယ်။ဒါကလေစိတ်တို့လို့ကိုစိတ်တို့နေတာရှိတယ်။နော်စိတ်တို့လို့ကိုစိတ်ကတို့တာ။ငါစိတ်တို့အောင်တင်းကလုံနေတာဆိုပိုးတောင်တို့သွားနေတယ်စိတ်က။ဟုတ်လား။ကိုကကိုလည်းစိတ်တို့တယ်တခါလေ။စိတ်တို့တာတည်းကခြားခြားလဲပြီးတော့ထပ်ပေါက်မရှိဘူး။ဟုတ်ရဲ့လား။အဲ့တော့ကိုကတတိပဌံတရားအားထုတ်လို့ရှိရင်အဲ့ဒီဒုက္ခဖြစ်တာတွေစိတ်တို့တာတွေကိုလည်းဘာဖြစ်တာ။နည်းနည်းတော့ကိုနားလေလား။ရင်ဆိုင်နှိုင်းလာတယ်ပေါ့။ဟုတ်လား။အဲ့တော့ဦးဇင်းတို့ဖိတဲ့ပေါင်းတူကောင်တို့တိပ္ပတံပေးရရဲ့အကုန်ကျေးဇူးကတခုတခုကိုပြောမယ်ဆိုရင်နေပေကအလုံးမကျေဘူးလားကျေတယ်ခုပါပြောတာတော့ဒုက္ခဒေါမနတနာအထင်ကမာယအဲ့ကိုရှင်ရမှုဒုက္ခစိတ်ရှင်ရမှုဒေါမနတဒါတွေကိုဘာလို့တွားနေချုပ်ငိမ့်တွားစီလိမ့်မယ်အဲ့ဒီထီတော်ရဲ့ဆရာဖျားပြောတာနော်အဲ့ဒါဘယ်နှပါရှိပြီတော့၅ပါရှိနော်နှစ်ပါတွဲနှစ်ခုဖြစ်တယ်ဟုတ်လားပြောတာတော့၃ပါပဲပြောတာဆိုတော့နော်စိတ်ကြည်လင်းတန်ရှင်းမယ်သောကပရိဒေဝချုပ်ကြော်လွှားသွားနိုင်လိမ့်မယ်ဒုက္ခဒေါမနတချုပ်ငြိမ်းသွားလိမ့်မယ်ဟုတ်လားနောက်ဦးဇင်းတို့ဆက်ပြီးတော့ပြောမှာကပါတော့ညာယတအဓိကမာယနိဗ္ဗာန်တသစ္စိကိရိယာယညာယတအဓိကမာယဆိုတာ ဝိပဿနာဉာဏ်မဉဏ်ဖို့ဉာဏ်ဆိုတာတွေကိုရစေလိုက်မယ်။နိဗ္ဗာန်တတ္တိစိကရိယာယဆိုတာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်။အဲ့ဒီမှာညာယတ္တအဓိကမာယနဲ့နိဗ္ဗာန်တတ္တိစိကရိယာယကိုတိတိကျကျပြောရရင်ညာယတ္တအဓိကမာယဆိုတာကမဉဏ်ကိုရစေလိုက်မယ်လို့ပြောတာတဲ့။နိဗ္ဗာန်တတ္တိစိကရိယာယဆိုတာမဉဏ်ရပြီးရင်ဖို့ဉာဏ်ကတော့လျှောက်တန်းဖြစ်တဲ့အတွက်ကြောင့်အဲ့ဒီဖို့ဉာဏ်ဖြင့်ဒီဘဝမှာမသေးမချင်းနိဗ္ဗာန်ချမ်းသာကိုအိမ်ဖန်များစွာမျက်မှောက်ပြုပြီးတော့နေရလိမ့်မယ်လို့ဆိုတာကိုပြောတာတဲ့ဟုတ်လားအဲ့တော့ညာယတ္တဆိုတာမဲ့ညာနိဗ္ဗာန်တတ္တိစိကရိယာယတတိကရိယာယဆိုတာဖို့ဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အနေအထားကိုပြောတာတဲ့တော့ဒါကတော့အထွတ်အထိပ်အကျိုးကျေးဇူးပေါ့နော်မဲ့ညာဖို့ဉာဏ်ရပြီးတော့အကောင်းဆုံးချမ်းသာလို့ဆိုတဲ့နိဗ္ဗာန်ချမ်းသာကိုတော့မျက်မှောက်ပြုပြီးတော့နေနိုင်တဲ့အနေအထားဟုတ်တယ်ကာသမတို့ဥရှင်တို့ပုထုရှင်တွေနေနေတော့ဤဘဝကနားမလည်နိုင်တဲ့အနေအထားပေါ့ဟုတ်လားဒါကလည်းပဲနားမလည်နိုင်ဘူးဆိုတာလေရှင်းတော့ရှင်းပါလေဘာလို့နားမလည်ဆိုတော့ကိုမအဲ့ဒီကိစ္စမတိသေးလဲကိုဟုတ်လားသို့တော့တခုရှိတာကနားမလည်နိုင်လို့ဒါကိုတဘာဝမကြပါဘူးလက်မခံနိုင်ပါဘူးဆိုတဲ့အတွေ့မျိုးကတော့မဝင်တင်ဘူးပေါ့ဒါကိုမတိသေးတဲ့ကိုရောက်အောင်တွားရမယ်ဖြစ်အောင်လုပ်ရမယ်ကိစ္စမဖြစ်သေးတာမရောက်သေးတာပဲရှိတယ်ဆိုတဲ့ယုံကြည်မှုနဲ့နော်အဲ့ဒီပန်းတိုင်ကိုလည်းမြှောက်မှန်းပြီးတော့သတိပဋ္ဌာန်ဘာဝနာကိုအလုပ်လုပ်ကြဖို့မလိုဘူးလားလိုတယ်။ဟောအဲ့ဒါကတော့သူကအမောမြတ်ဆုံးဂုဏ်ကျေးဇူးပဲ။ဟောဆိုအဲ့ဒါရပြီဆိုလို့ရှိရင်ဒုက္ခခတိငြိမ့်မယ်ပေါ့။နော်ဦးဇင်းတို့အောက်ထစ်ဆုံးသောတပတ္တိမဉ္ဇဉ်ပူဇော်ရမယ်ဆိုရင်တော့အလွန်ဆုံးကာမဘုံမှာခုနှစ်ဘဝနေပြီးလို့ရှိရင်နောက်ထပ်ဒုက္ခတွေဖြစ်ပြန်အကြောင်းမရှိတော့ဘူး။ဟုတ်လား။ဒါကြောင့်အရေးကြီးလိုအပ်တာကဒီသာသနာတွင်းမှာအဲ့ဒီသောတပတိမဉ္ဇဉ်ပူဇော်ဆိုတာကိုရဖို့ပဲလို့လေဒီဆိုတော်ဘုရားကြီးကတော့အထက်ထက်သူ့ရဲ့စာအုပ်တွေထဲမှာရေးတယ်ပေါ့ဒါအရေးအကြီးဆုံးမယ့်အောင်ဟုတ်လားဒါကြောင့်မို့လို့ဘုရင်တို့အနာတပင်တတိယရဲ့တားဖြစ်တဲ့ကာလကိုမြတ်စွာဘုရားဟောတာရှိတယ်နော်နော်ပါဟောတာတော့မြတ်စွာဘုရားကပထဗျာဧကရိစေနတက္ကတဂမနေနပါတပ္ပလောကဒီပစ္စေနသောတပတိအလံဝရံပထဗျာဧကရိစေနဟောဒီညီပြင်းကြီးတစ်ခုလုံးကိုတယောက်တည်းအစိုးရရတဲ့ဧကရမင်းကြီးဖြစ်ရတာတစ်လကောင်းပထဗျာဧကရိစေနတက္ကတဂမနေနပါအလွန်ချမ်းသာလာတယ်လို့ဆိုတဲ့နတ်ရွာလောကကိုရောက်ရတာတစ်လကောင်းတပ္ပလောကဒီပစ္စေနအလုံးစုံသောလောကကြီးကိုအစိုးရရတာတစ်လကောင်းသောတာပတ္တိဖလံဝရသောတာပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ကိုရခြင်းကတာလုံးပြီးတော့မွန်မြတ်တယ်လို့မြတ်စွာဘုရားဟောတာအဲ့တော့သူ့ရဲ့အနာဂတ်ကြီးကဘာမှစိတ်မအေးစရာမရှိတော့ဘူးဟုတ်ရဲ့လားဟုတ်ပြောရလို့ရှိရင်ဒီဖြစ်ပေါ်နေတဲ့သဘာဝတရားတွေကအနိစ္စအမီးရဲ့အစာရေကြီးပဲအကုန်လုံးကဘာဖြစ်တယ်လို့ပဲပြောပြောအဲ့ဒါတွေကအပေါ်ယံနေပဲတကယ်တည်းကအနိစ္စအမီးလောင်နာကြီးပဲအကုန်လုံးကဟုတ်လားဟောတစ္တာဘဝနေပဲလောင်ခံရလောင်ခံရမြေချောက်ဘဝနေပဲလောင်ခံရလောင်ခံရဟုတ်လားဘလို့အနေထားမျိုးနဲ့ပဲလောင်ခံရလောင်ခံရလောင်ခံရတာတော့လောင်ခံရတာပဲဒါနားလေဖို့လိုတယ်နော်အဲ့လူချင်းရဲ့ဘဝနဲ့ပဲအနေစာမီးလောင်ခံရလောင်ခံရလူချမ်းသာဘဝနဲ့ပဲအနေစာမီးလောင်ခံရလောင်ခံရလူအဖြစ်နဲ့ပဲလောင်ခံရလောင်ခံရနတ်အဖြစ်နဲ့ပဲလောင်ခံရလောင်ခံရအလောင်ခံရတာကတော့အလောင်ခံရတာပဲအတူတူပဲဒါကိုနားလေဖို့လိုတယ်ဒါကြောင့်အလုံးကိုဝေဖန်တဲ့အခါကျတော့ဘလို့ဖြစ်ထွက်လာတော့ဒုက္ခသစ္စာဆိုအဲ့ဒါကိုပြောတာနော်အဲ့ဒီကြတော့ကိုပြချမ်းသာမှုမရှိတော့ဘူးဘသူဟာဒုက္ခသစ္စာပါဘယ်ဝဟာဒုက္ခသစ္စာပါလို့ပြောမနေတော့ဘူးเนาะဒီယုတ်ဒီနံဟာဒုက္ခသစ္စာလို့ပြောလိုက်တယ်ဟောအဲ့တော့တရားတော်မတို့ဦးဇင်းတို့တွေကမဲ့ညာပုံညာနိဗ္ဗာန်ချမ်းသာကိုမရသေးဘူးဆိုရင်ဒီယုတ်ဒီနံရဲ့เนาะဒုက္ခကိုဘယ်လိုအောင်လို့ခံရမယ်ပေါ့ဟုတ်တယ်မို့လားဒါကြောင့်ဒီမဲ့ညာပုံညာကိုရခြင်းကเนาะအကြီးမားဆုံးသောအကျိုးကျေးဇူးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါကိုရခြင်းနဲ့ဆိုရင်လည်းဘာလို့အောင်လို့တိပ္ပံတရားကိုပွားများရမယ်တဲ့ဟုတ်လားအဲ့တော့အကျိုးကျေးဇူးဦးဇင်းတို့ခုနှစ်မျိုးပေါ့နော်အဲ့ဒါကိုရဖို့အတွက်မြတ်စွာဘုရားကတိပ္ပံလမ်းစဉ်ဒီဧကယနောတကြောင်ဒီတော့လမ်းဖြစ်တယ်အဲ့ဒီတကြောင်ဒီလို့ပြောတာလည်းအလွန်အားပါတယ်ကျန်တာကိုဘာမှစိတ်ဝင်စားမနေနဲ့ဒါဝလာတန်တယ်ရှားသလောက်လှုပ်သွားလို့ပြောတာဟုတ်တယ်မို့လားဒီလမ်းပဲလျှောက်စရာရှိတယ်နော်အဲ့တော့ဦးဇင်းအခုဆက်ပြီးတော့ဘာပြောချင်တော့တိပ္ပံရဲ့အကျိုးကျေးဇူးတွေကိုပြောပြတဲ့နောက်မှာဒီတိပ္ပံတရားကိုအားထုတ်ရင်ဘလို့အခြေအနေမျိုးလဲအားမထုတ်ရင်ဘလို့အခြေအနေမျိုးလဲဆိုတာလေးကိုနည်းနည်းဗဟုသုတလေးနဲ့ရှင်းပြခြင်းတ ဒီမဟာသတိပဋ္ဌာန်သုတ်တန်ကြီးကိုဖွင့်ဆိုတဲ့เนาะအထပ်ရာထဲမှာဒီမဟာသတိပဋ္ဌာန်သုတ်တန်ကိုမြတ်စွာဘုရားကကုထုတိုင်ကမ္မတ္တဓမ္မနေကုန်ဆိုတဲ့ရွာကြီးမှာဟောတာအဲ့ဒီရွာကြီးမှာဘာကြောင့်ဟောတာတော့ဆိုတဲ့အကြောင်းပြချက်ဖွင့်ဆိုထားတာရှိတယ်။အဲ့ဒီရွာကြီးမှာမြတ်စွာဘုရားဘာလို့ဟောတာလဲဆိုတော့အဲ့ဒီရွာလူတွေကဉာဏ်ပညာနဲ့ထက်မြက်တယ်တဲ့။နောက်မြောင်များလာဆိုတော့လေးနဲ့တဲ့သုတ်တန်တွေကိုအဲ့ဒီရွာမှာခဏခဏမြတ်စွာဘုရားဟောတယ်တဲ့။ဒါတက်တေထောက်ထားနေပြောတာပါနော်။ပြီးတော့အဲ့ဒီရွာကလူတွေကအထူးသဖြင့်ဒီတတိပဋ္ဌာန်တရားရဲ့ပုံမှာအလွန်မှမြက်မြက်နုံနုံလေးလေးစားစားကြိုးစားအထုတ်တဲ့အလေးချင်းလည်းရှိတယ်တဲ့။ဒါကြောင့်တတိပဋ္ဌာန်တရားကိုအဲ့ဒီမှာမြတ်စွာဘုရားဟောတာလေ။နဂိုတဲ့ကသူတို့ကအထုတ်တဲ့အလေးအကျင့်တွေရှိနေကြပြီးသားတဲ့။နော်တတိပဋ္ဌာန်တရားဟော။အဲ့ဒီမှာသူတို့ဟာဘယ်လောက်ထိတတိပဋ္ဌာန်တရားကိုလေ့ကျင့်မှုမြင်နှုံးမှုလေးစားမှုရှိတယ်လဲ။အဲ့ဒီချက်နဲ့ပတ်သက်ပြီးတော့မှတ်တမ်းသဘောမျိုးလေးရေးထားတာတွေ့ရတယ်။နော်။အဲ့ဒီနေကုန်းရွာကရွာတို့ရွာသားတွေမှတ်တရားနဲ့တရားလမ်းစုံလမ်းကလမ်းတွေကမှဓမ္မမို့ရေချိုးစိတ်အစားရှိတဲ့တော့လူစုလူဝေးရှိတဲ့နေရာမှာတယောက်နဲ့တယောက်တွေ့ကြပြီဆိုလို့ရှိရင်တယောက်ကိုတယောက်မေးတဲ့ယဉ်ကျေးမှုရှိတယ်။ပါမေးလေ။မင်းတို့တတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဘယ်တတိပဋ္ဌာန်တရားကိုများအထုတ်ဖြစ်တယ်လေလို့မေးတယ်တဲ့။အဲ့လိုမေးလိုက်လို့အမေးခံရတဲ့လူကငါတော့ကွာလုပ်ငန်းလေးမှာအမလတ်တာနဲ့ဘယ်တတိပဋ္ဌာန်မှာကိုအမထုတ်ဖြစ်ပါဘူးလို့အဲ့လိုများပြောခဲ့မယ်ဆိုရင်တော့အဲ့ဒါသူ့ကိုဝိုင်းပြီးတော့ကဲ့ရကြတယ်တဲ့။အဲ့ဒီကဲ့ရတဲ့စကားကိုအဲ့ဒီမှာနှစ်ခွန်းပြောတယ်။အဲ့ဒါတော်တော်စဉ်းစားနေရကောင်းတတိပဋ္ဌာန်တရားကိုငါအာထုတ်ဖြစ်တယ်ဟိဘယ်တတိပဋ္ဌာန်တော့ငါအာထုတ်ဖြစ်တယ်အဲ့လိုမျိုးပြောမယ်ဆိုရင်တော့ဝိုင်းပြီးတော့ချီးမွမ်းကြတယ်တဲ့အဲ့ဒီချီးမွမ်းတဲ့စကားကိုတော့သုံးခွန်းပြောတာတဲ့အဲ့ဒီထဲမှာအဲ့ဒီစကားငါးခွန်းကိုဦးဇင်းကနည်းနည်းစိတ်ဝင်စားရတယ်ပေါ့နော်သူတို့ပြောလဲပြောတတ်တယ်အဲ့ဒါကိုကြည့်ပြီးတော့သူတို့ရဲ့ဒီတတိပဋ္ဌာန်တရားရဲ့ပုံမှာဒီမြတ်စွာဘုရားရဲ့အစိုးမရဲ့ပုံမှာဘလောက်သူတို့လေးလေးနက်နက်တက်ဝင်ထားတယ်လဲဆိုတာကိုလည်းသိနိုင်တယ်ဟုတ်လားအဲ့ဒါဦးဇင်းတို့တတိပဋ္ဌာန်တရားကိုအာမထုတ်ဖြစ်ပါဘူးဆိုတဲ့လူကိုဘယ်လိုကဲ့ရတော့တဲ့ဒီရထုတဝဇီဝိတံနံပါတ်၁စကားလေနော်ဒီရထုတဝဇီဝိတံတဝတဲ့ဤဇီဝိတံအသက်ရှင်တန်ရင်းဒီဒီရထုဆက်စုပ်ရွှန်ရှာဖို့ကြီးပါတကားနော်မင်းရဲ့အသက်ရှင်တန်ရင်းကရွှန်စရာကောင်းလိုက်တာလို့ပြောတာတဲ့တော်တော်တော်ခံမြင်းစရာပဲနော်မင်းရဲ့အသက်ရှင်တန်ခြင်းကဘာလဲ။ရွှန်စရာကောင်းတယ်ဆက်ဆုပ်စရာကောင်းတယ်ဆိုတော့ရွှန်စရာကောင်းတယ်လို့ပြောတာ။အလို့ရွှန်စရာကောင်းတယ်လို့ပြောရတာတော့တတိပဋ္ဌာန်တရားအမထုတ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာရွှန်စရာတွေဆက်ဆုပ်စရာတွေရှိနေတယ်ဆိုတဲ့အတိအပယ်ပဲ။ဟုတ်တယ်မို့လား။စဉ်းစားနော်ရုပ်ရဲ့အညစ်အကြေးကိုဘာတွေခေါ်တော့။နော်ရေနဲ့ထိစပ်မိတဲ့တခြားတခြားသောအနက်နေမကောင်းတဲ့အညစ်အကြေးမျိုးစုံရှိရနော်ရုပ်မှာအညစ်အကြေး။အဲ့လိုပဲစိတ်မှာလည်းပဲအညစ်အကြေးမရှိဘူးလား။ရှိတယ်သောသောကစိတ်ဓာတ်ဖြူစင်ခြင်းမှာဦးဇင်းတို့အထိုင်လျောက်ပြောခဲ့ပါတယ်ဟုတ်လား။အဲ့ဒီစိတ်ရဲ့အညစ်အကြေးတွေဟာဒါပါလဲလို့မင်းတိတဲ့လူမြင်တဲ့လူတွေအတွက်ရွှန်ရှာဆက်ဆုပ်ဖွယ်အနေထားပဲပြောလို့သာပြောတာဒီဟာတွေကစကားတွေအနေနဲ့ကအခုမှကြားရပြီမလို့စိတ်ကူးအတွေးတွေအနေနဲ့ခံစားချက်တွေအနေနဲ့အားလုံးသောလူတွေမှာရှိပြီလားလောဘဒေါသအားကြီးတယ်ဆိုရင်ယွန်းတယ်ဆိုတဲ့ခံစားချက်ရှိရနော်တချို့ဘလို့ရှိဖြစ်သွားတော့မုန်းတယ်ဆိုတာမျိုးထိတောင်ဖြစ်သွားတာရှိတယ်ယွန်းတယ်ဆိုတာလေးကမှနည်းနည်းတတ်တာလေးဟုတ်လားနော်အဲ့တော့သူတို့ပြောတာအဲ့တိုင်းပြောတာမင်းရဲ့အသက်ရှင်တန်ခြင်းဟာရွှန်ရှာဆက်ဆုပ်ဖွယ်ဖြစ်တယ်တဲ့ဒီရထုတဝဇီဝိတံမင်းရဲ့အသက်ရှင်တန်ခြင်းဟာဘာတန်ဖိုးမှမရှိဘူး။ဘာမြတ်လို့စရာမှမကောင်းဘူးလို့ပြောတာ။ဘာပြုလို့တော့အကြောင်းပြချက်လည်းနားလည်ဖို့လိုတယ်နော်။စိတ်ဓာတ်တွေညံ့နှောမှုတွေများနေလို့။ဟုတ်တယ်ဗတိမရှိဘဲနဲ့နေတယ်။ဘာဖြစ်လို့နေမလဲ။အာယုန်နေကြတဲ့ဖြစ်လို့နေမယ်ဆိုရင်တော့သိကြတယ်။နော်လောဘဒေါသမောဟတွေတဖြည်းဖြည်းနဲ့များလာဖို့ပဲရှိတယ်။ဒါကြောင့်အရှင်ကစဉ်းစားတယ်နော်အသက်ကြီးတော်တာနဲ့အလိုလိုရင့်ကျက်သွားဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပဲနော်အသက်ကတူတူကြီးသွားလေကိုဘာမှမကြိုးစားဘူးတချို့ကြီးသွားလေလေအိုးဆိုးလာလေဟာတမလားဒါပဲလေသူကောင်းအောင်မလုပ်ရင်ဆိုးမှာပဲလေဒီဥစ္စာကသူအဖြေရဒီနှစ်ခုပဲရှိတာဟုတ်တယ်မို့လားကိုယ့်ကိုဖြူစင်အောင်လုပ်မလားဖြူစင်အောင်မလုပ်ဘူးဆိုရင်ညင်တော့အောင်ကတမင်လို့ဆရာမလုပ်ဘူးဖြူစင်အောင်မလုပ်ဘူးဆိုတာကိုကစားညင်တော့အောင်လုပ်နေရရောက်တယ်ဒါကိုလက်ခံရလားမသိဘူးအဖြူရှင်အောင်မလုပ်ဘူးဆိုတာကိုကညင်တော့အောင်လုပ်နေရရောက်တယ်တမင်လုပ်တာတော့မဟုတ်သူတူဖြစ်နေသောပေါ်ရလားအေးဒါကြောင့်တတိပဋ္ဌာန်ဘာဝနာနဲ့ကင်းပြီးတော့နေတဲ့ပုဂ္ဂိုလ်ကိုမင်းဘဝရဲ့ရှင်သန်ခြင်းဟာအလွန်ရွှေရှာဆက်ဆုပ်စရာကောင်းတယ်လို့ပြောတယ်တဲ့ဒါနံပါတ်၁သူ့ရဲ့ကဲရဲ့ရှုံချတဲ့စကားဟောနောက်နံပါတ်၂ကဲရဲ့ရှုံချတဲ့စကားဘာပြောတော့ဇီဝမာနာပိတွန်မတပတိတာတွန်တင်သည်ဇီဝမာနာပြီးအသက်ရှင်ပြီးတော့နေပါတော့လည်းပဲမတတတိတာလူသေးကောင်းနဲ့သာတူတယ်ဟာ ဆိုလိုတာကမင်းဘဝကတော့ရှင်လေးရဲ့နဲ့သေးနေတာလို့ပြောတာလေဟာအခေစကားအနေနဲ့အဲ့လိုပြောရတာကမရှိဘူးလားရှိရနော်မင်းဘဝကတော့ကွာရှင်လေးရဲ့နဲ့သေးနေတာပါတော်တော်စိတ်ပြည့်စရာကောင်းတဲ့အနေထားမျိုးဆိုရင်အဲ့ဒီစကားမျိုးသုံးရတယ်နော်ဘဝကတော့ကွာရှင်လေးရဲ့နဲ့သေးနေတာပါတော်တော်တောင်းတနာစရာကောင်းတယ်ဟုတ်လားတချို့အဲ့လိုပြောကြတာမရှိဘူးလားရှိတယ်နော်ရှင်လေးရဲ့နဲ့သေးနေတာပါရှင်တန်မှုမှမရှိဘူးအဲ့တော့ဒီနေရာမှာသေးတယ်ရှင်တယ်ဆိုတဲ့စကားအများကြီးရှင်းသားတယ်ရှိလားတိပင်းတပင်းသေးသွားတယ်တိပင်းတပင်းရှင်းနေတယ်ဆိုတာလေးနဲ့ဥမာလေးလဲစဉ်းစားကြည့်ပါကြည်ပွားနေတယ်တွတ်တက်နေတယ်ဒါပါလေရှင်းနေတယ်ပေါ့ဟုတ်လားကြည်ပွားတွတ်တက်မှုဆုပ်ယုပ်ပြီးတော့နောက်ဆုံးအကိုင်းချောက်တွေပါလေးနဲ့ဆွေးမြေမျိုးတော့ပါသေးသွားပြီလူဘဝမှာလည်းပဲကောင်းသောတွတ်တက်ခြင်းကြည်ပွားခြင်းမရှိဘူးဆိုရင်သေးနေတာတော့အသက်တော့ရှူကောင်းရှူနေမယ်ပြောပြောဆိုဆိုတော့နေကောင်းနေမယ်ဟုတ်လားဒါပေမဲ့ဘာမှကောင်းတာမွန်တာတွေတွတ်တက်လာတာကြီးပွားလာတာမရှိဘူးဆိုရင်အဲ့ဒီလူရဲ့ဘဝကဘာဖြစ်နေလို့ပေးနေတယ်။ဟုတ်တယ်မဟုတ်လား။အဲ့တော့သေတယ်ရှင်တယ်ဆိုတာကောင်းမြတ်တာတွေတွတ်တက်မှုကြီးပွားမှုမရှိတာကိုအဓိကရည်ညွှန်းတာ။ဒါကြောင့်မင်းဟာအသက်ရှင်နေပေမလို့လူတွေကောင်းတဲ့လားတူတယ်ဆိုတာအဲ့ဒါကိုပြောတာတဲ့။ဟုတ်လား။ဘုရင်တို့ဒီစကားလေးကိုအပ္ပမတော်အမတံပဒံပမတော်မိစုနောပဒံဆိုတဲ့စကားလေးနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်တဲ့အဒီစကားလေးကြတော့လူတိုင်းသိရနော်အပ္ပမတော်အမတံပဒံပမတော်မစ္ဆနောပဒံအပ္ပမတော်တတိနဲ့နေခြင်းသည်အမတံပဒံမတရားနိဗ္ဗာန်ရခြင်းဤအကြောင်းတည်းပမတော်မစ္ဆနောပဒံတတိမရှိဘဲနဲ့နေခြင်းသည်အဖန်ဖန်တရားခြင်းဤအကြောင်းတည်းဒီလိုပြောတာရှိတယ်ဒါကိုရှင်းမယ်ဆိုရင်တော့တရားစကားတွေကအများကြီးရှည်သွားတော့မှာနော်အေးအဲ့တော့သူတို့ပြောတဲ့စကားလေးကိုပိဋကပေါင်းသူတော်တို့ကိုဉဏ်လေးနဲ့ကိုလည်းချက်ပြီးတော့ခံစားတတ်ဖို့လိုတာပေါ့ဟုတ်လားတတိပဌံတရားကိုအာမထုတ်တဲ့လူကိုမင်းဘဝကတော့ရှင်လေးရဲ့နဲ့ပေးနေတာပါလို့သူတို့ပြောတယ်တဲ့ဒါကကဲ့ရဲ့တဲ့စကားနှခွန်းဒါစဉ်းစားတရားကြီးအများကြီးပါတယ်ကိုလည်းတတိပဌံတရားအာမထုတ်ဖို့ဆိုလို့ရှိရင်ကိုဘဝကရှင်စရာကောင်းတဲ့ဘဝတစ်ခုဖြစ်မယ်ကိုဘဝကသေးနေတာနဲ့မချားတဲ့ဘဝတစ်ခုဖြစ်မယ်အတုတက်မှုမှမရှိဘူးနောက်အချိန်ကြာတော့အိုးနာသေးသွားမယ်ဒီဘဝလူဖြစ်ခဲ့ရတဲ့အနေအထားအကျိုးအမြတ်နေနဲ့ဘာမှမမိရရရအောင်မလုတ်လိုက်နိုင်ဟုတ်တယ်မဟုတ်လားနေတော့နေခဲ့တယ်ဘဝမှာငါဘာကြီးဖြစ်ပြီးတော့ဘာကြီးရပြီးတော့နေခဲ့တယ်အဲ့ဒါကတည်ပြီးတာရဲ့အချမ်းမဲ့မှာတော့ခဏလောက်ပဲပြောဆိုနောက်လူတွေကကြာတော့လည်းမေ့သွားဒီလိုနဲ့ပဲပြီးသွားမှာဟုတ်တယ်မဟုတ်လားစဉ်းစားနော်ရှေ့အလူတွေလည်းဒီလိုပြီးသွားတာပဲလေနော်ကိုယ်တတိပဌံတရားကိုအထုတ်ခဲ့လို့ကိုယ်မှအတိဉဏ်ကိုရားလိုက်မယ်ဆိုရင်အဲ့ဒီအတိဉဏ်ကရောက်ရဘဝရရခန္ဓာမှာအည်သွေးတည့်ရနေနဲ့အမြဲတမ်းရှိနေမယ်အဲ့ဒါအဖတ်တယ်ကျန်တာတော့ဘာမှအဖတ်မတင်ဟုတ်လားဒါကြောင့်ကိုယ့်ဘဝကိုတတိပဋ္ဌာန်တရားကိုသာအာမထုတ်ဖြစ်ဘူးဆိုရင်တော့ငါဘဝကရှင်စရာကောင်းတဲ့ဘဝတစ်ခုတော့ငါဘဝကရှင်လေးရတဲ့ပေနေတဲ့ဘဝတစ်ခုလို့ဒီလိုသူတို့စကားလေးကိုမှီးပြီးတော့စဉ်းစားစရာကောင်းတယ်ဒါကြောင့်ဒါလေးကိုအရှင်တို့ပြောပြတာဟုတ်လားနောက်အာထုတ်ဖြစ်တယ်ဆိုလို့ရှိရင်ချီးမွမ်းတဲ့စကားကဘယ်နှခွန်းတော့၃ခွန်းနဲ့အဲ့ဒါကိုတော့ဘယ်လိုရေးပြထားတော့တော့တတိပဋ္ဌာန်တရားအာထုတ်ဖြစ်တဲ့ပုဂ္ဂိုလ်ကိုနံပါတ်၁ချီးမွမ်းတာကတဝဇီဝိတံသူဇီဝိတံတဝဇင်ဤဇီဝိတံအသက်ရှင်တန်ခြင်းသည်သူဇီဝိတံကောင်းသောအသက်ရှင်တန်ခြင်းမှာ။ဩမင်းလူဖြစ်ကျိုးနှက်လိုက်တာ။နော်မင်းအသက်ရှင်ရတာအသက်ရှင်ရကျိုးနှက်လိုက်တာ။မင်းရဲ့အသက်ရှင်ခြင်းကအလွန်ကောင်းမွန်တဲ့ကောင်းမြတ်တဲ့အသက်ရှင်တန်ခြင်းပဲ။ဘာလို့ကောင်းမြတ်တဲ့အသက်ရှင်တန်ခြင်းလို့ပြောရတာတော့။ဤအသွေးရှိတဲ့စိတ်ကလေးနဲ့အသက်ရှင်နေရလို့ကောင်းတဲ့ရှင်တန်ခြင်းလို့ပြောတာ။ဟုတ်တယ်မဟုတ်လား။တိလာနဲ့တပါးဒီနဲ့ပညာနဲ့အတိညာနဲ့နောက်ဘဝမှာတကယ်အနှစ်သာရရှိရှိနေသွားနိုင်လို့သူ့ရဲ့ဘဝကိုပြောတာကောင်းတဲ့အသက်ရှင်ခြင်းလို့ပြောတာနော်အလွန်အကျိုးရှိတဲ့အသက်ရှင်ခြင်းပေါ့သူတို့ချင်းမွမ်းတာတွေကထိရောက်တယ်နော်သတိပဋ္ဌာန်တရားအားထုတ်ရင်ကောင်းသောအသက်ရှင်ခြင်းပဲသတိပဋ္ဌာန်တရားအားမထုတ်ဘူးဆိုရင်ယွန်စရာအသက်ရှင်ခြင်းပဲဒီလိုမျိုးခုနကနေနှိုင်းရှင်ပြီးတော့တွေးပေါ့ဟုတ်လားနောက်ဦးဇင်းတို့ဒုတိယစကားပြောတော့မင်းရဲ့အသက်ရှင်တန်ခြင်းဟာကောင်းသောအသက်ရှင်ခြင်းမှာလို့ပြောပြတဲ့နောက်မှာနောက်ဒုတိယပြောလိုက်တဲ့စကားကနော်မင်းရဲ့အသက်ရှင်တန်ခြင်းဟာကောင်းတဲ့အသက်ရှင်တန်ခြင်းဖြစ်တယ်ဒါတွေမကဘူးတဲ့တောမာနာမတဟင်တဝဇီဝိတံမင်းရဲ့အသက်ရှင်ခြင်းဟာတောနာမမနုတ္တတံပတ္တာဟာပြောတာလေးကနော်တောနာမမနုတ္တတံပတ္တာမင်းဟာလူအဖြစ်ကိုရပြီလို့ဆိုနိုင်နေတယ်တောနာမမနုတ္တတံပတ္တာမနုတ္တတံလူဖြစ်သောပတ္တာနာမရောက်တည်မြည်ဤတွန်တင်သည်မနုတ္တတံလူဖြစ်သောပတ္တာနာမ ကြောက်တည်မိ၏ဆိုလိုတာကမင်းလူဖြစ်ပြီလို့ပြောတာလေဒီစကားကိုးတောင်းထီသေးတယ်သိလားသတိပဋ္ဌာန်တရားအားထုတ်ရင်လူပေါ့သတိပဋ္ဌာန်တရားအားမထုတ်ရင်လူမဟုတ်ဘူးလို့အဲ့လိုကိုသူကပြောတာနော်နော်ပြန်ရစအဲ့ဒီစာပိုင်းလေးကိုဖတ်ကြည့်တယ်ဒါဘာမှန်ပြောရလဲမသိဘူးဆိုပြီးမှတော်တော်ကိုမျက်လုံးကျူးသွားတယ်ဟုတ်လားဟောသတိပဋ္ဌာန်တရားအာမထုံရင်လူမဟုတ်ဘူးလို့ပြောလိုက်တာကိုလို့ဟုတ်လားမင်းလူဖြစ်ပြီလို့ပြောတာတဲ့အဲ့ဒါဒီနေ့မှလူကလည်းပဲအစဉ်အမျိုးမျိုးရှိတာပေါ့နော်ဒါလည်းပေးတဲ့တို့အလုံးသိပါတယ်နော်လူဖြစ်နေပြီမလို့လူမဟုတ်တဲ့လူတွေအများကြီးမရှိဘူးလားရှိရနော်လူအကြီးအသေးမမီတဲ့လူဒါလူလို့ပြောလို့မရအောင်နောက်ပုံတရံကတော့လူပုံတရံဖြစ်မယ်ပေါ့ဟုတ်လားဒါမျိုးလို့အတွင်းမှာရှိတဲ့အည်သွေးကလူအည်သွေးမမိဘူးဆိုရင်ဒါဟုတ်ပိတာတဲ့လူတယောက်လို့မခေါ်နိုင်ဘူးဆိုတဲ့အတိတ်ပဲဒါလူတိုင်းကတော့အဲ့လိုသွားပြောလို့ပြင်ရမှာလို့နော်သို့တော်လည်းပဲကိုယ့်ရဲ့အတွေ့အထိမှာအဲ့ဒီအနေအထားကိုလူတိုင်းလက်ခံနိုင်ပါတယ်ဟုတ်လားအဲ့ဒါသူတို့ပြောတဲ့စကားလွန်တော့မလွန်ပါဘူးနောက်သတိပဋ္ဌာန်တရားအာထုတ်ပြီးဆိုတော့မှမင်းလူဖြစ်ပြီလို့ပြောတာတဲ့နော်လူဖြစ်ကျွတ်နဲ့တယ်ဆိုတာကိုလည်းပဲဒီနေရာမှာထည့်ပြီးတော့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ပေါ့နော်။မဲပြီးွားတဲ့လူတယောက်အည်သွေးမိတဲ့လူတယောက်ဖြစ်တယ်ဆိုတဲ့အသေးပဲကိုဆိုလိုတာပါ။ဟုတ်ရဲ့လား။အေးနောက်ဆုံးပြောတဲ့စကားချီးမွမ်းစကားကပါလေ။နောက်ဆုံးချီးမွမ်းတဲ့စကားတဝဋ္ဌာယတမတံဗုဒ္ဓဥပ္ပန္နော။နော်တဝဋ္ဌာယတဝအဋ္ဌာယသင်ရဲ့အကျိုးစီးပွားအလို့မှာသမတဗုဒ္ဓမြတ်စွာဘုရားရှင်ကိုရမြတ်ကြီးဒီဥပ္ပန္နောပွင့်တော်မူလာတာပဲတဲ့မင်းအကျိုးစီးပွားရှိဖို့အတွက်ဘုရားဆိုတာပွင့်လာတာပါလို့ပြောတာတဲ့ဒါလည်းပဲတော်တော်ထီးတဲ့စကားပဲနော်သတိပဋ္ဌာန်တရားကိုသာအမထုတ်ဘူးဆိုရင်ဘုရားပွင့်လာတာကိုအကျိုးစီးပွားရှိဖို့ပွင့်လာတာမဟုတ်ဘူးဘုရားပွင့်လာတာကိုနဲ့ဘာမှမဆိုင်ဘူးဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်သွားတယ်ဟုတ်တယ်မဟုတ်လားမင်းအကျိုးစီးပွားရှိဖို့အတွက်ဘုရားပွင့်လာတာပါတကယ်တကယ်စဉ်းစားကြည့်ရင်လည်းပဲမြတ်စွာဘုရားပွင့်လာတယ်ဆိုတာတတ္တဝါတွေကိုတဏှာဝိတုခကလွတ်မြောက်ဖို့အတွက်နိမန္တမံကိုပေးဖို့ပွင့်လာတာပဲအဲ့ဒီနိမန္တမံကိုမြတ်စွာဘုရားပေးခဲ့တာပဲသို့တော့အဲ့ဒါကိုကိုကနိမန္တမံမကြင်ကြံဘူးဆိုလို့ရှိရင်ဘုရားပွင့်လာတာဘုရားအဲ့ဒါတွေဟောခဲ့ရတာကိုအတွက်မဟုတ်ကိုမှမလုပ်ဘဲနဲ့အဲ့ဒါကိုအတွက်မဟုတ်လောကကြီးအတွက်ကတော့အကျိုးရှိတယ်ဒါပေမဲ့ကိုကအဲ့ဒီအကျိုးရှိတဲ့လောကကြီးထဲမှာကိုမပါတော်ပါရဲ့လားနော်ဆရာပါစို့အကျိုးရှိတာတွေကိုအလုံးဝေငှပြီးတော့ပေးတဲ့လူတွေအလုံးကိုရှားတဲ့လူရတယ်မရတဲ့လူမရလူတွေအလုံးကိုပေးတော့ပေးလိုက်တာဒါပေမဲ့ကိုကမရလိုက်ဘူးဆိုရင် तू ပေးတာထဲမှာကိုမပါဘူးတော်တော်ဝမ်းနေကြကောင်းတယ်ပေါ့နော်ဘုရားရှင်ကိုယ်တော်ကြီးပွင့်လာတယ်နော်ဒုက္ခငြိမ်းချမ်းတရားကိုဟောတယ်ကိုကကျင့်သုံးမှုမရှိဘူးအဲ့လိုဆိုရင်ဘုရားပွင့်လာတာကိုနဲ့ဘာမှမဆိုင်တဲ့လူကြီးဖြစ်သွားတယ်ဟောထိုက်တဲ့လောက်ကျင့်တဲ့အသိဉာဏ်လေးနဲ့ထိုက်တဲ့နဲ့အကျိုးရလက်လေးတော့ရှားမှာပေါ့လေ။နောက်ဒါနာသီလနောက်တခြားသောဘာဝနာကိစ္စလေးတွေလုပ်ပေါ့ထိုက်တဲ့ကုသိုလ်ကောင်းမှုတော့တိုးမှာပေါ့။ဒါပေမဲ့ထိရောက်တဲ့အကျိုးစီးပွားကိုတော့ရှားအောင်မယူလိုက်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့။နောက်ဘုရားပွင့်လာလို့တမန်ကုသိုလ်လေးတွေကိုတော့ရှားကောင်းရမယ်ပေါ့။သို့တော့တတိပဌံတရားကိုသာအမထုတ်ဘူးဆိုရင်တော့ဘုရားပွင့်လာတာကိုအကျိုးရှိဖို့ပွင့်လာတာမဟုတ်ဘူးဆိုတဲ့အတိတ်ပဲမျိုးသူတို့ကပြောတာ။ဟုတ်လား။ဒါတော်တော်စဉ်းစားရတာကောင်းတဲ့စကားလုံးလေးတွေလို့ဦးချင်းထင်ပါလေ။ဟုတ်လား။အေးတဝဋ္ဌာယသမတံဗုဒ္ဓောဥပ္ပန္နောဘုရားပွင့်လာတာမဲအကျိုးစီးပွားရှိဖို့အတွက်ပွင့်လာတာပါလို့အလိုပြောတာလေပြည့်ချီးမွမ်းတဲ့စကားဘယ်နှခွန်းတော့တောင်းကောမင်းရဲ့အသက်ရှင်တန်ခြင်းဟာအလွန်ကောင်းတဲ့အသက်ရှင်တန်ခြင်းဖြစ်တယ်မင်းလူဖြစ်ပြီနော်ပြီးတော့ပါတော့ဘုရားပွင့်လာတာမင်းအသက်မင်းအကျိုးရှိဖို့အတွက်ပွင့်လာတာပါဟုတ်လားအတော့ဦးဇင်းတို့ကဲ့ရဲ့တဲ့စကားနှခွန်းချီးမွမ်းတဲ့စကားတောင်းကောတားလေးတွေကတော့စဉ်းစားကြရကောင်းပါလေကိုကိုကိုလည်းပြန်ပြီးတော့အပေးကြရလည်းကောင်းတယ်ဆုံးမကြရလည်းကောင်းတယ်ပေါ့နော်တနည်းအားဖြင့်သတိပဋ္ဌာန်ဘာဝနာတရားကိုအထုတ်ခြင်းရဲ့အကျိုးကျေးဇူးနဲ့အမထုတ်ခြင်းရဲ့အပြစ်ကိုလည်းပဲတစ်မျိုးတစ်ပါးသာပြောပြထားရရှောက်တယ်လို့ထင်ပါတယ်ဟုတ်လားဒါကြောင့်သတိပဋ္ဌာန်ဘာဝနာတရားရဲ့အရေးပါမှုကိုဒါပဲစုံတောင်းစုံကနေပြီးတော့ဦးဇင်းတို့ညံမိသလောက်ဒီအချိန်လေးတွင်မှပြောပါတယ်နော်ပထမဦးဆုံးပြောလိုက်တာကအကုသို့အစုပုံကြီးလို့ပြောခြင်းတယ်ဆိုရင်និရောဓနာတရား၅ပါးကိုပြောလိုက်ပါនិရောဓနာတရား၅ပါးဟာတက်တက်သောအကုသို့ရဲ့အစုပုံကုသို့အစုပုံကြီးလို့ပြောခြင်းတယ်ဆိုရင်သတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါသတိပဋ္ဌာန်တရား၄ပါးဒီတက်တက်သောကုသို့ရဲ့အစုပုံကြီးဟုတ်လားဒါပြောတယ်နော်ပြီးတော့ပြောတော့သတိပဋ္ဌာန်တရားကိုပွားများရင်ရရှိမဲ့အကျိုးကျေးဇူးခုနှစ်မျိုးနော်တတ္တနာဝိတုဒ္ဓိယတတ္တဝါတို့ရဲ့စိတ်တော်ကိုဖြည့်ဆင်းတန်ရှင်းအပြည့်ကင်းသွားစေလိမ့်မယ် ဩကပရိဒေဝနာတမတိကမာယစိုးရင်ရင်တော့ကနဲ့ငိုကြည့်ခြင်းပရိဒေဝကိုကြော်လွှားသွားစေနိုင်လိမ့်မယ်ဒုက္ခဒေါမနတအထင်မာယကိုဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတကိုချုပ်ငြိမ်းသွားစေလိမ့်မယ်ညာယတအဓိကမာယနောက်မဲ့ညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီးတော့ဖူညာဖြင့်ဒီဘဝမှာလည်းချိန်ပါများစွာမျက်မှောက်ပြုနိုင်တဲ့အနေအထားကိုရရှိလိမ့်မယ်ခုနှစ်မျိုးဟုတ်လားနောက်ဆုံးကုလတိုင်းသားတို့ရဲ့တတိပဌံတရားကိုအာမထုတ်တဲ့လူတွေကိုကဲရတဲ့စကားနှစ်ခွန်းမင်းရဲ့အသက်ရှင်တဲ့ညဟာယွန်ရှာွယ်ကောင်းတယ်မင်းရဲ့မင်းဟာအသက်ရှင်လေးနဲ့ပေနေတဲ့လူတယောက်ဖြစ်တယ်ဟုတ်လားတတိပဌံတရားကိုအာထုတ်တဲ့လူကိုချီးမွမ်းတဲ့စကားသုံးခွန်းမင်းရဲ့အသက်ရှင်တဲ့ညဟာအလွန်ကောင်းတဲ့အသက်ရှင်တဲ့ညဖြစ်တယ်မင်းဟာလူအဖြစ်ကိုရပြီဟုတ်လားတရားပွင့်လာတာမင်းအကျိုးရှိပွားရှိဖို့အတွက်ပါတဲ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတရားတို့နော်ဒီလိုချီးမွမ်းတဲ့စကားလေးသုံးခုနဲ့တိုက်တန်တဲ့လူတယောက်ဖြစ်အောင်ကြိုးစားနိုင်မယ်ဆိုတော့တိုက်ထက်လွန်ပေါ့နော်အေးဒါကြောင့်တတိဆိုတဲ့အပမာဒတရားလက်ကင်ထားပြီးတော့ကိုယ်ဘဝကိုယ်ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတိုင်းကိုစွန့်အားရှိသည်မြ။မှန်မှန်ကန်ကန်နော်အတိအမှတ်ပြုပြီးတော့နေခြင်းလို့ဆိုတဲ့တတိပဋ္ဌာန်တရားကိုအထုတ်ပြီးတော့နောက်ဆုံးမှဉာဏ်ပူဇော်မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတဲ့ဘုသူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုရင်းနဲ့ဒီကနေ့အေးသက်ပေါင်းသူတော်ကောင်းတို့ကြိုးစားအထောက်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူဇော်မြတ်နိဗ္ဗာန်ကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း